Welcome to the Voice of America in Burmese.
Mingla na ne khema shin taw ta shin mya shwin lan chan mi ja ba si. Washington myo lo VOA American tan ga ni 2018 khu ne May la 4 ye taw cha ni mna khin season rwe go Myanmar san daw chain mna 6 na yi ga ni 9 na yi thi line to meter 24-40-51 to ga ni thau hlun ni ba de. ကျမများသိစင်အောင်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
ကျမကတော့ဆုမြတ်မော်ပါရှင်2016သမ္မတရွေးကောက်ပွဲမတိုင်ခင်လေးကလိန်ဖျော်ပြရေးမယ်စတော်မီဒန်နီယယ်စ်ကိုနှုတ်ဖိတ်ကဒေါ်လာ33,000ပေးခဲ့တယ်ဆိုတာကိုသမ္မတဒေါ်နယ်ထရမ့်ကကြာသာရင်းနှီးကဝန်ခံလိုက်ပါတယ်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာစိတ်ပျက်အားရစရာဖြစ်တယ်လို့မြန်မာနိုင်ငံကသတင်းမီဒီယာသမားတွေကပြောကြားခဲ့ကြပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုတော်ခင်ပြတ်တက်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာဆိုရင်
သူတို့ဖြစ်ရင်တော့အခုရိုက်တာသတင်းဌာနရဲ့သတင်းတောက်နှစ်ယောက်ကိုဟိုအကွက်စင်ဖမ်းဆီးပြီးတော့ဒီလိုစစ်ဆေးနေတဲ့ထိမ့်သိမ်းထားတဲ့ကိစ္စ
မေလ3ရက်ကြာတာပြီးနေ့ကကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ကိုလွတ်လပ်ခွင့်နေ့ကို VOA ကအခမ်းအနားနဲ့ကျင်းပခဲ့ရမှာမြန်မာပိုင်းစီစဉ်ဌာနမှပြောသွားတာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်အစုံကိုကြားရပါမယ်ဒါ့အပြင် American နဲ့တရုတ်နိုင်ငံကြားအပြန်အလှန်သွင်းကုန်ခွင့်တွေတိုးကောက်ပြီးကုန်သွယ်ရေးစစ်ပွဲဖြစ်လာမှာစိုးရိမ်နေကြတဲ့အကြောင်းအမေရိကန်နဲ့မြောက်ကိုရီးယားနျူကလ িয়ার ဖြတ်သိမ်းရေးသဘောတူအကောင်အထည်ဖော်ခဲ့ရင်မြောက်ကိုရီးယားရဲ့စီးပွားရေးစီမံကိန်းတွေအပေါ်ငွေကြေးထောက်ပံ့သုံးစွဲသွားဖို့တောင်ကိုရီးယားကမျှော်လင့်ထားတဲ့အကြောင်းနဲ့ဥရောပအာကာသစူဇန်လေးလာရေးအဖွဲ့ ESA ကကျယ်တန်းပေါင်း 1,900 ကျော်ပါတဲ့မြေပုံတစ်ချက်ထုတ်ပြန်လိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေအဖြစ်ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးပါအောင်ရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်လေးကသူနဲ့လွန်ခဲ့တဲ့10နှစ်ကျော်လောက်တုန်းကရှုပ်ခဲ့ဘူးတယ်လို့ပြောနေတဲ့လိန်ဖျော်ပြရေးမယ်စတော်မီဒန်နီယယ်စ်ကိုနှုတ်ပိတ်ခဒေါ်လာ33,000ပေးခဲ့တယ်ဆိုတာကိုသမ္မတဒေါ်နယ်ထရမ့်ကကြာသာရင်းနှီးကဝန်ခံလိုက်ပါတယ်။ဒါပေမဲ့အဲ့ဒီငွေတွေကရွေးကောက်ပွဲရန်ပုံငွေတွေကမဟုတ်ဘူးလို့လည်းပြောကြခဲ့ပါတယ်။နီဗားဒါးပြည်နယ်ကဟိုတယ်တစ်ခုမှာ2006ခုနှစ်တုန်းကထရမ့်နဲ့တညအိတ်ခဲ့ဘူးတယ်လို့ပြောနေတာကိုနှုတ်ပိတ်ဖို့သူ့ရဲ့ပုဂ္ဂိုလ်ရေးရှင်နေမိုက်ကယ်ကိုဝန်ကပေးခဲ့တာဖြစ်ပြီးတော့အဲ့ဒီငွေတန်ဖိုးပြည့်တဲ့အထိသူ့ရှင်နေကိုလစဉ်ပြန်ပေးခဲ့တယ်လို့တမ်မရာထရမ့်ကပြောပါတယ်။ထရမ့်ရဲ့ဇနီးတဲ့မလာနီယာထရမ့်အဲ့ဒီအချိန်တုန်းကသူတို့သားကိုမွေးပြီးလပိုင်းအကြာမှာစတော်မီဒန်နီယယ်စ်နဲ့ဖြစ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုတော့ထရမ့်ကမဟုတ်ဘူးလို့ညှင်းဆန်နေစေဖြစ်ပါတယ်။ရှင်းနေကိုဝန်ကိုပြန်ပေးခဲ့တဲ့ငွေတွေဟာရွေးကောက်ပွဲရန်ပုံငွေတွေကမဟုတ်သလိုမဲဆွဲစည်းရုံးမှုနဲ့လည်းဘာမှမသက်ဆိုင်ဘူးလို့တမရက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။အခုလိုဒီတမရက2016ရွေးကောက်ပွဲမတိုင်ခင်လေးမှာ Stormy Daniels ကိုနှုတ်ပိတ်ခပေးခဲ့တဲ့ရှင်းနေကိုအဲ့ဒီငွေတွေပြန်ပေးတယ်ဆိုတာဗုဒ္ဓဟူးနေ့ညကမှ American ပြည်သူတွေနီးတူသိခဲ့ရတာဖြစ်တယ်လို့အိမ်ပြူတော်ပြောခွင့်ရသူကကြာသာ Radio သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အင်ပြူတော်သတင်းထုတ်ပြန်ရေးရုံးအနေနဲ့တမရရဲ့ပြင်ပကပုဂ္ဂိုလ်ရေးဆိုင်ရာဥပဒေရေးရာအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းပြောကြားခဲ့ပါတယ်။ဒေါ်နယ်ထရမ့်ရဲ့ရှေ့နေတယောက်ဖြစ်တဲ့ရူဒီဂျူလီယာနီက Fox သတင်းဌာနနဲ့ပုဒ်ထူးနေကမေးမြန်းခန်းအတွင်းမှာ Stormy Daniels ကိုငွေပေးနှုတ်ပိတ်ခဲ့တဲ့ရှေ့နေ Michael Cohen ကို Trump ကငွေပြန်ပေးခဲ့တယ်လို့ပြောကြားခဲ့တာဖြစ်ပြီးတော့ဒါကိုတမရ Trump ကကြာသာပြင်းနေမှာ Twitter ပေါ်ကနေဝန်ခံရေးသားခဲ့တာဖြစ်ပါတယ်။
မြောက်ကိုရီးယားမှာဖမ်းခံရတဲ့အမေရိကန်နိုင်ငံသား၃ဦးမကြခင်မှာပဲပြန်ပြီးလွတ်မြောက်လာနိုင်ကြောင်းအမေရိကန်အရာရှိတွေကအရေးအယံပြသခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့တရားရေးအဖွဲ့ဝင်တဦးဖြစ်တဲ့နယူးယောက်တရားအုပ်ချုပ်ရေးမှူးဟောင်းရူဒီဂူလီယာနီကအဖမ်းခံရတဲ့အမေရိကန်၃ဦးကြေစပရီနေမှာပဲပြန်လွတ်လာဖို့မျှော်လင့်ကြောင်း Fox သတင်းဌာနကပြောခဲ့တာပါ။အဖမ်းခံရသူတွေမကြခင်ပြန်ပြီးလွတ်မယ်အရေးအယံပြတဲ့အနေနဲ့ဗုဒ္ဓဘုရားကသမ္မတထရမ့်ကသူ့ရဲ့ Twitter မှာရေးတာပါ။အရင်အစိုးရအဖွဲ့ကမြောက်ကိုရီးယားအလုပ်ကျန်းစခန်းမှာဖမ်းခံရတဲ့၃ဦးကိုပြန်ပြီးလွှတ်ပေးဖို့တောင်းဆိုထားပေမဲ့အခုထိဗာဒရင်းမှာမကြတဲ့အလုံးတီချောင်းဒါကိုစောင့်ကြည့်ရမှာဖြစ်ကြောင်းရေးသားခဲ့တာပါ။အခုချိန်ထိဘာမှမကြေညာသေးပေမဲ့အမေရိကန်သမ္မတကိုမြောက်ကိုရီးယားကတရားမဲ့ဖမ်းဆီးထားတာအတွက် Trump အစိုးရအဖွဲ့ကမပြတ်စောင့်ကြည့်နေကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရက VOA ကိုပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်းနဲ့သမ္မတထရမ့်တို့မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့သဘောတူခဲ့ပေမဲ့တွေ့ဆုံမဲ့အချိန်နဲ့နေရာကိုတော့အခုထိမဆုံးဖြတ်သေးပါဘူး။မြောက်ကိုရီးယားကတခုတည်းသောပုဂ္ဂလိကတက္ကသိုလ်ဖြစ်တဲ့ပျောင်းတက္ကသိုလ်မှာစာသင်နေတဲ့တိုနီကင်နဲ့ဟင်ဟက်ဆောင်တို့ဟာအစိုးရဖြုတ်ချဖို့ကြိုးစားမှုနဲ့2019မှာတရားစီဖမ်းခံခဲ့ရတယ်လို့2015မှာနိုင်ငံတော်သစ္စာဖောက်မှုနဲ့ဖမ်းခံခဲ့ရတဲ့ကင်ဒုံချူးကတော့အလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်ကြာခံနေရတာပါ။
အာဖရိကတိုက်မှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းသားမှာအမေရိကန်တာဝန်ရှိသူတွေရဲ့အဆိုအန်ဒီယားရှိပြီးတော့အစင်ချင်မဲ့စွာတရုတ်ကလေဆာရောင်ကြီးအသုံးပြုနေတဲ့အပေါ်မှာအရေးယူမယ်လို့အမေရိကန်ပြည်ထောင်စုကပြောကြားခဲ့ပါတယ်။ဂျပူတီနိုင်ငံဘော်ကနေဖြတ်ပြန်တန်းတဲ့အမေရိကန်လေယာဉ်တွေကိုပြစ်မှတ်ထားပြီးတော့တရုတ်ကစစ်သုံးအဆင့်ရှိတဲ့လေဆာတွေနဲ့ထိုးနေတာနဲ့ပတ်သက်လို့ရေဒီယိုရေရှည်ပါအကျိုးဆက်တွေရှိလာလိမ့်မယ်လို့အင်ဂျီရောပြောခွင့်ရသူကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒိုရယ်လာမြို့မှာရှိတဲ့တရုတ်စစ်အခြေစိုက်စခန်းကနေလေဆာရောင်ကြီးတွေကို၃ချိန်ထက်မနည်းလွှတ်ခဲ့တဲ့အတွက်အမေရိကန်လေယာဉ်မှူး၂ယောက်မျက်လုံးတွေမှာအနည်းငယ်မျက်စိတွေထိခိုက်ခဲ့ကြတယ်လို့အမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အတော့အလေးနဲ့ထားရမယ့်အဖြစ်အပျက်တွေဖြစ်တယ်လို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူကလည်းပြောပါတယ်။အမေရိကန်ဘက်ကဆွဆွဲချက်တွေအပေါ်တရုတ်နိုင်ငံဘက်ကတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။ဒါပေမဲ့ဂျဘူတီမှာရှိတဲ့သူတို့ရဲ့စစ်စခန်းအပေါ်နိုင်ငံသားစစ်ထောက်လိုင်းရဲ့လေရင်တွေဖြတ်ပြန်တယ်လို့တရုတ်အစိုးရကအရင်တုန်းကပြောကြားခဲ့မှုပါတယ်
။2015မှာကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်တို့ကြားရရှိခဲ့တဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်အတွက်ပြန်လည်ညှိနှိုင်းမှုတွေလုပ်မှာမဟုတ်ဘူးလို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျဗစ်ဇရစ်ကကြေညာပရင်းနဲ့မှာပြောပါတယ်။ဒီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မထွက်ဆုံးဖြတ်ဖို့အတွက်နောက်ဆုံးသတ်မှတ်ရမကုံဆုံးခင်ရက်ပိုင်းလို့မှာပဲအခုလိုကြေညာချက်ထွက်လာတာပါ။ဒီသဘောတူညီချက်အတွက်အီရန်ရဲ့ပက်ထင်းတက်ဒုံးကြီးအစီအစဉ်ကိုကန့်သက်ဖို့အဆုံးပြချက်အပါအဝင်ပြင်ဆင်မှုတွေမလုပ်ရင်နှုတ်ထွက်မယ်လို့သမ္မတထရမ့်ကပြောကြားခဲ့တာဖြစ်ပြီးဒီအစီအစဉ်ကိုအီရန်ကဆက်ပြီးထားကျင်နေတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီရဲ့နိုင်ငံခြားရေးမှူးဝါဒဆိုင်ရာအကြံပေးအလီအက်ဘာဗီလာယာတီကတကယ်လို့သမ္မတထရမ့်ကသဘောတူညီချက်ကနေနှုတ်ထွက်ဖို့အတွက်ချင်းချောက်ထားတဲ့အတိုင်းလုပ်မယ်ခဲ့မယ်ဆိုရင်အီရန်ကလည်းနှုတ်ထွက်မှာဖြစ်ကြောင်းအီရန်ရုပ်တံကနေပြောကြားပြီးသတိပေးလိုက်ပါတယ်။ဒါ့အပြင်ဒဏ်ခတ်မှုတွေရှော့ချပေးဖို့အပေးယူလုပ်တဲ့ဘဲညှိနှိုင်းဖို့စ조사မှုမျိုးကိုမဆိုလက်မခံနိုင်ကြောင်းလည်းပြောပါတယ်။သဘောတူညီချက်မှာဘာတစ်ခုမှထပ်ပြီးဖြစ်ဆက်မှုဖယ်ရှားမှုမလုပ်ဘဲလက်ရှိတိုင်ပင်အီရန်ကလက်ခံမှာဖြစ်ကြောင်းပြောပါတယ်။ဒီပြောကြားချက်တွေအတွက်ထရမ့်အစိုးရအဖွဲ့ကဘာမှမတုံ့ပြန်သေးပါဘူး။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါသေးတယ်ရှင
်။ဆောက်ဆံနေမယ့်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာစိတ်ပြက်အာရော့စရာဖြစ်တယ်လို့မြန်မာနိုင်ငံကသတင်းမီဒီယာသမားတွေကပြောကြားခဲ့ကြပါတယ်။မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အတွက်လွတ်လပ်သောထောက်ဖို့ပြောဆိုခြင်းမြန်မာ Free Expression မြန်မာကမြန်မာနိုင်ငံတဝန်းကသတင်းတောက်တွေရဲ့သဘောထားအမြင်တွေကိုကောက်ခံပြီးတော့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာအခုလိုပြောထားကြတာဖြစ်ပါတယ်။ချင်းချောက်ခံရသောမြန်မာမီဒီယာလွတ်လပ်ခွင့်ဆိုတဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်ဆုပ်ယုပ်ကျဆင်းနေပြီးတော့အဓိကအကြောင်းကအစိုးရနဲ့စစ်တပ်ကြောင့်ဖြစ်တယ်လို့စစ်တပ်မှဖော်ပြထားပါတယ်။သတင်းသမားတွေအပေါ်ဥပဒေပိုင်းအရာဖြစ်စေ၊ရုပ်ပိုင်းဆိုင်ရာအရာဖြစ်စေ၊စိတ်ပိုင်းဆိုင်ရာအရာဖြစ်စေအကြမ်းဖက်မှုတွေတိုးလာနေကြောင်းစိုးရိမ်စွာယုံကြည်နေကြတယ်လို့လည်းပြောပါတယ်။ဒါအပြင်မီဒီယာလွတ်လပ်ခွင့်ဆုပ်ယုပ်လာမှုနဲ့အကြမ်းဖက်မှုတွေအပေါ်အစိုးရနဲ့တရားရုံးတွေဘက်ကစ조사ဖြေရှင်းပေးမှုအလွန်နည်းတယ်လို့လည်းစစ်တပ်မှတွေးရှိခဲ့ပါတယ်။အထီးကရုံးဖြစ်တဲ့နေရာတွေပဋိပက္ခဖြစ်တဲ့နေရာတွေမှာလွတ်လပ်စွာတွားရောက်သတင်းယူနိုင်တဲ့အခြေအနေလဲကျဆင်းလာတယ်လို့စစ်တမ်းထဲမှာပါဝင်တဲ့သတင်းသမားတွေကပြောကြားပါတယ်။ဒီအစီရင်ခံစာကို2018ခုနှစ်ဒီဇင်ဘာကနေ2018ဧပြီလအထိတနိုင်ငံလုံးအတိုင်းအတာနဲ့စစ်တမ်းကောက်ခံခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံသတင်းစာဆရာအသင်းမြန်မာစာနယ်ဇင်းသမဂ PEN မြန်မာ BNI မြန်မာသတင်းသမားများကာကွယ်ရေးကော်မတီစတဲ့သတင်းမီဒီယာအဖွဲ့အစည်းအစုံနဲ့ပူးပေါင်းစစ်တောင်းကောက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တိုးတက်လာဖို့အတွက်တရားဥပဒေဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုအလေးပေးဆောင်ရွက်ဖို့လဲစစ်တမ်းမှအကြံပြုတိုက်တွန်းပါတယ်။ဒါရင်မကသတင်းမီဒီယာသမားတဦးတယောက်ကိုမှရာဇဝတ်အကြောင်းအရာတိုင်ကြားအရေးယူခြင်းမရှိစေဖို့သတင်းသမားတွေအပေါ်အကြမ်းဖက်တယ်လို့ဆွဆွဲထားမှုအလုံးကိုထိထိရောက်ရောက်နဲ့ဗက်လိုက်မှုမရှိစုံစမ်းစစ်ဆေးဖို့လဲလွတ်လပ်သောထုတ်ဖော်ပြောဆိုခြင်းမြန်မာလူခွင့်ရေးအဖွဲ့ကတိုက်တွန်းပါတယ်။ပဋိပက္ခဖြစ်ပွားတဲ့ဒေသမှာသတင်းရယူနိုင်ခွင့်ပိတ်ပင်တားဆီးထားတာတွေအားလုံးကိုဖယ်ရှားပေးဖို့နဲ့သတင်းသမားတွေအတွက်လိုအပ်တာတွေဆောင်ရွက်ပေးဖို့နိုင်ငံတော်ဒေသအားလုံးကိုအမိန့်ထုတ်ပြန်ပေးဖို့လည်းအစိုးရကိုတောင်းဆိုထားပါတယ်ရှင်
။မေလ3ရက်ကျသပရင်နေ့မှာကြောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာအမေရိကန်ပြည်ထောင်စုကသတင်းသမားတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအတွက်အာရုံစိုက်ကြဖို့ အဖွဲ့အစည်းအတော်များများကတောင်းဆိုခဲ့ကြပါတယ်။သတင်းမှန်ဖွင့်ချသူတွေကိုအရေးယူမှုလူမှုတွေအစိုးရကအချက်လက်တင်ပြမှုကန့်သက်တာတိုးလာတာနိုင်ငံရေးသမားတွေအဆက်ရစီမှုကိုထိလက်အောက်တိုက်ခိုက်ခံရမှုနဲ့တရားမဲ့ဖမ်းဆီးမှုတွေတိုးလာတာပါဝင်သတင်းသမားတွေအချင်းချောက်ခံရမှုတွေကိုထောက်ပြကြတာပါ။သတင်းလွတ်လပ်ခွင့်ဆိုင်ရာလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကအမေရိကန်မှာနိုင်ငံရေးသမားတွေလောက်ကြံတဲ့ရင်ဆိုပြီးဆွဆွဲပြောဆိုတာပါဝင်ချင်းချောက်မှုတွေဟာတခြားနိုင်ငံတွေကိုပါရိုက်ခတ်နေတယ်လို့ပြောပါတယ်။သတင်းသမားကာဝယ်ဆောင်ချောက်ရဲ့ CPJ အဖွဲ့နဲ့ RSF နယ်စည်းမခြားသတင်းသမားများအဖွဲ့လိုပဲ Article 19အဖွဲ့ကလည်းအမေရိကန်သတင်းသမားတွေကိုတွစ်ဆုံမေးမြန်းခဲ့တာဖြစ်ပြီးမကြာခင်နှစ်တည်းအတွင်းအမေရိကန်ပြည်ထောင်စုရဲ့သတင်းလွတ်လပ်ခွင့်အတွက်ချင်းချောက်မှုတွေတိတိတသားတိုးလာနေတယ်လို့ Article 19အမှုဆောင်အရာရှိချုပ်ကပြောပါတယ်။အခုလိုချင်းချောက်မှုတွေရှိနေပေမဲ့အမေရိကန်ပြည်ထောင်စုကဖွဲ့စည်းပုံအခြေခံဥပဒေရဲ့အကာအကွယ်ပေးမှုကြောင့်ဘာမှသတင်းလွတ်လပ်ခွင့်အရှိဆုံးဖြစ်နေတယ်လို့သတင်းတွေမှာဖော်ပြပါတယ်။ VOA သတင်းဌာနကတော့ဌာနအတွက်လုပ်ကိုင်ဆောင်ရွက်ရင်းတိုက်ခိုက်မှုတွေကြောင့်ကွယ်လွန်သွားကြသူသတင်းသမားတွေကိုမေလ3ရက်ကမ္ဘာသတင်းလွတ်လပ်ခွင့်တွေမှာအခမ်းအနားနဲ့အမှတ်ရအုံပြုခဲ့ပါတယ်
။ကချင်ပြည်နယ်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရက်စွန်ထွက်ပြေးနေရတဲ့ပြည်သူတွေကိုကချင်ပြည်နယ်အစိုးရကကြီးကြပ်ကူညီပေးနေတယ်လို့ကချင်ပြည်နယ်အစိုးရဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။နေဆက်ရေးရဝင်ကြီးဌာနကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝင်ကြီးဌာနတို့နဲ့ကချင်ပြည်နယ်အစိုးရညှိနှိုင်းပြီးတော့ထွက်ပြေးတိမ်းရှောင်နေရသူတွေအတွက်စံစီဆေးဝါးရိက္ခာတွေထောက်ပံ့ပေးနေတယ်လို့ကြေညာချက်မှာပြောပါတယ်။ ITB စခန်းတွေကိုလည်းဒီပြည်နယ်အစိုးရရဲ့ကြီးကြပ်မှုနဲ့အစိုးရဌာနတွေအပြင်ပြည်ရင်းပြည်ပ NGO အဖွဲ့တွေလူမှုအခြေပြုအဖွဲ့တွေကလုံခြုံစွာနေထိုင်နိုင်ရေးအစားအသောက်နဲ့အဝတ်အထည်တွေကိုထောက်ပံ့ကူညီပေးနေတယ်လို့ဆိုပါတယ်။ITP စခန်းတွေမှာရောက်နေတဲ့ဒုက္ခသည်တွေကိုနယ်မြေအေးချမ်းမှုအပေါ်မူတည်ပြီးတော့သူတို့ဒေသမှာပြန်လည်နေထိုင်နိုင်ဖို့စီစဉ်ပေးနေတယ်လို့လည်းပြောပါရယ်။နိုင်ငံတော်အစိုးရကလည်းဒီသက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ညှိနှိုင်းပြီးတော့ကချင်ပြည်နယ်တွေက ITP စခန်းတွေအတွက်ဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေကိုချမှတ်ကရှောင်တိန်နေရတဲ့ပြည်သူတွေအေးချမ်းတည်ငြိမ်လုံခြုံအောင်ဆောင်ရွက်ပေးနေတယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါရယ်။ကချင်ပြည်နယ်တွေကလိုက်စာ၊ဖားကန်၊တနိုင်း၊နမ်တီ၊ကာမိုင်း၊မိုးကောင်းနဲ့အင်ဂျန်ရံတွေမှာဒီအစိုးရတပ်တွေနဲ့ KIA ကချင်လက်နက်ကင်တပ်တွေကြားပြီးခဲ့တဲ့လကစတဲ့တိုက်ပွဲတွေအတွင်းမှာတောထဲမှာဒေသခံထောင်ထဲချီပိတ်မိနေကြပါတယ်ရှင
်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဒေါခင်မျိုးတပ်တို့ကကြီးညာပေးခဲ့ကြတာပါအခုတော့သတင်းလာတွေတင်ဆက်ဖို့အချိန်ရောက်ပါပြီ VOA သတင်းဌာနအတွက်လုတ်ကင်ဆောင်ရွက်နေရင်တိုက်ခိုက်မှုတွေကြောင့်ကွယ်လွန်သွားကြသူသတင်းသမားတွေကိုမေလ3ရက်ကြာသပတေးနေ့ကကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာ VOA ကအခမ်းအနားတစ်ခုနဲ့အမှတ်တရဂုဏ်ပြုခဲ့ပါတယ်ဒီအကြောင်းကိုကိုကျော်ကျော်သိန်းကစူးစီးတင်ပြထားပါတယ
်ဆိုမာလီယာလူကင်မရာသမားအသက်32နှစ်အရွယ်အလီနူအာဆာယက်ဟာ VOA သတင်းနောက်တူနဲ့အတူအလူကင်မရာသမားဒူအိုအနေနဲ့လုတ်ကင်ဆောင်ရွက်နေရင်2019ခုနှစ်အောက်တိုဘာလ14ရက်နေ့ကမူဂါဒီရှုမြို့တော်မှာဘုံခွဲတိုက်ခိုက်မှုတစ်ခုအတွင်းကွယ်လွန်သွားတာပါအဲ့ဒီဘုံခွဲတိုက်ခိုက်မှုဟာဆိုမာလီယာတိုင်းမှာထိခိုက်သေးဆုံးမှုအများဆုံးတိုက်ခိုက်မှုဖြစ်ပြီးလူပေါင်း300ကျော်သေဆုံးခဲ့ပါတယ်အဲ့ဒီအချိန်ကသူနဲ့အတူလက်တွဲလုပ်ကိုင်နေတဲ့ VOA ဆိုမာလီဘာသာဌာနရဲ့သတင်းတောက်အဗ်ဒူကာဒီယာမိုဟာမက်အဗ်ဒူကတော့အပြင်းထန်ဒဏ်ရာရခဲ့တာပါ Radio Free Europe Radio Liberty RFERL သတင်းဌာနကသတင်းတောက်တွေဖြစ်တဲ့ဆဘဝန်ကာကာနဲ့အဘဒူလာဟာနန်ဇာယီတို့ကတော့အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာဧပြီလ30ရက်နေ့ကတိုက်ခိုက်မှုတစ်ခုအတွင်းသေဆုံးသွားကြတာပါမေလ3ရက်နေ့ကဗီယိုရီထန်လာချုံမှာလုတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်၏အခမ်းအနားတွင်ဒီသတင်းနောက်သုံးဦးစလုံးကိုအမှတ်တရဂုဏ်ပြုခဲ့ပါတယ်အဲ့ဒီအခမ်းအနားကျင်းပတဲ့ပြင်ပမှာဗီယိုရီမြန်မာဌာနမူဦးတန့်လွင်ထွန်းကဒီဖြစ်ရပ်တွေအပါအဝင်မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့အခုလိုပြောထားပါတယ
်ဗီယိုရီရဲ့ဒီညီကိုဌာနပေါ့နော်ညီကိုခဌာနဆိုတော့ RFERL လို့ခေါ်တယ်ဥရောပကိုအတန်းလွှင့်နေတဲ့ဌာနမှာအလုပ်လုပ်နေတဲ့အာဖဂန်နစ္စတန်ဌာနမှာအလုပ်လုပ်နေတဲ့သတင်းတောက်3ယောက်ဆိုလို့ရှိရင်သတင်းရယူရင်းနဲ့သတင်းကိစ္စတွေဆောင်ရွက်နေရင်းနဲ့မကြသေးခင်ကပဲဘုံခွဲမှုမှာအသက်ဆုံးရှုံးရပါတယ်အလားတူပဲဒီ VOA ရဲ့ဆိုမာလီဌာနကကျွန်တော်တို့ရဲ့သတင်းတောက်ရုပ်မြင်သံကြားသတင်းတောက်တယောက်ဆိုလို့ရှိရင်လည်းဒီသတင်းတွေရယူနေရင်းနဲ့ဘုံခွဲပြီးတော့တည်ကြည်မှုဖြုတ်ခဲ့ရပါတယ်သူ့အတွက်လည်းဒီနေ့ကျွန်တော်တို့အထိမ့်မဲ့လေးတွေဆောင်ရွက်ခဲ့ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်တော့မြန်မာနိုင်ငံဟာဒီမိုကရေစီနီးလန်းကြရွေးကောက်ခံရတဲ့အစိုးရလက်ထက်မှာတဖြည်းဖြည်းနဲ့သတင်းလွတ်လပ်ခွင့်တွေအဆင့်မြင့်တက်လာတယ်ဆိုပြီးတော့ကျေနပ်အားရမှုတွေတချို့ရှိခဲ့ပေမဲ့ဒီနေ့မှာဆိုလို့ရှိရင်အဆင့်6ဆင့်ကျသွားတယ်ဆိုတာကိုဝန်ထဲစရာတွေ့ရပါတယ်အထူးသဖြင့်တော့အခုရိုက်တာသတင်းဌာနရဲ့သတင်းတောက်နှစ်ယောက်ကိုအကွက်စင်ဖမ်းဆီးပြီးတော့ဒီလိုစစ်ဆေးနေတဲ့ထိမ့်သိမ်းထားတဲ့ကိစ္စမျိုးဟာဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့် ကိစ္စမှာနိုင်ငံတကာမှာအမတန်ကိုစိုးရတဲ့အဖြစ်အပျက်တခုလို့ကျွန်တော်တို့ယူဆရမှာပဲဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမိုကရေစီနီးလမ်းကြပြည်သူတွေရွေးကောက်ထားတဲ့အစိုးရအနေနဲ့လည်းတည်တည်ချာချာကင်တွယ်ပြီးတော့ဖြည့်ရှင်းပေးသင့်တယ်လို့ယူဆပါတယ်ခင်ဗျအ
ာဖဂန်နစ္စတန်လူထုအတွက်ဗမလိုက်တဲ့သတင်းအချက်အလက်တွေကိုရှာဖို့စုဆောင်းပြီးတင်ပြနေတဲ့သတင်းတော်တွေကိုကမ္ဘာသတင်းလွတ်လပ်ခွင့်နဲ့မတိုင်ခင်ရပိုင်းတွင်မှာပဲပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတယ်လို့သတင်းတော်နှစ်ဦးကွယ်လွန်သွားတဲ့နေ့ကထုတ်ပြန်ချက်မှာအမေရိကန်အတန်းလင်းလုံငန်းများအုပ်ချုပ်ရေးအဖွဲ့ရဲ့အမှုဆောင်ရာရှိချုပ်နဲ့ညွှန်ကြားရေးမှူးဖြစ်သူဂျွန်လန်းဆင်ကပြောထားပါဗျ
။သတင်းလွတ်လပ်ခွင့်ကိုဖိနှိပ်တဲ့အာဖဂန်နစ္စတန်နဲ့တခြားဘယ်နေရာမှမဆိုအမှန်တရားကိုရှာဖွေဖော်ထုတ်တဲ့ကျွန်တော်လုပ်ငန်းကိုဒီလိုလုပ်ရမျိုးကရပ်တန့်သွားစေမှာမဟုတ်ပါဘူး။သူတို့လည်းဒီလိုဆန္ဒရှိမယ်ဆိုတာကျွန်တော်သိကြပါတယ
်။အမေရိကန်ပြည်ထောင်စုမှာသတင်းတော်တွေရင်ဆိုင်နေရတဲ့စိုးရိမ်မွေအခြေအနေများပြားကလည်းကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာသတင်းလွတ်လပ်ခွင့်ဆိုင်ရာလှူဆောင်နေတဲ့အဖွဲ့အစည်းများပြားကထောက်ပြပြောဆိုကြပါတယ်။လက်ရှိမှာချင်းချောက်မှုတွေရှိနေပေမဲ့အမေရိကန်အခြေခံဥပဒေမှာအကောက်အွယ်ပေးထားတာကြောင့်အမေရိကန်ကသတင်းမီဒီယာဟာကမ္ဘာပေါ်မှာလွတ်လပ်မှုအရှိဆုံးသတင်းမီဒီယာတွေထဲပါဝင်နေစေပဲလို့အဲ့ဒီအဖွဲ့တွေကပြောပါတယ်။ဒါပေမဲ့လည်းသမ္မတဒေါ်နယ်ထရမ့်ကလုတ်ကြံသတင်းတွေဆိုပြီးမကြာခဏတိုက်ခိုက်ပြောဆိုတာကိုတခြားနိုင်ငံကောင်းဆောင်တွေကလည်းလိုက်ပြောတာတွေရှိလာနေတယ်လို့ထောက်ပြထားပါတယ်။အဲ့ဒီနိုင်ငံကောင်းဆောင်တွေထဲမှာဗင်နီဇွဲလားသမ္မတနီကိုလိုမာဒူရိုစီးရီးယားသမ္မတဘာရှာရဲ့အာဆတ်တို့နဲ့အတူမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်လည်းပါတယ်လို့သတင်းလွှတ်ခွင့်ဆိုင်ရာအဖွဲ့အစည်းတွေကပြောကြပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ဆက်ပေးသွားတာပါအခုဆက်ပြီးအမေရိကန်နဲ့တရုတ်နိုင်ငံကြားအပြန်အလှန်သွင်းကုန်ခွန်တွေတိုးကောက်ပြီးကုန်သွယ်ရေးစစ်ပွဲဖြစ်လာမှာစိုးရိမ်နေကြချိန်မှာအမေရိကန်ကုန်သွယ်ရေးအစစ်မြင့်ကိုယ်စားလှယ်တွေတရုတ်နိုင်ငံမှာရောက်ရှိဆွေးနွေးနေကြတဲ့အကြောင်းနဲ့ဒီဆွေးနွေးမှုကနေဘလောက်ထူးခြားတဲ့ရလဒ်တွေမျှော်လင့်လို့ရနိုင်ပါမလဲဆိုတာဘေကျင်းကနေ VOA သတင်းတောက် Bill I နဲ့ Joyce Huang တို့ရဲ့သုံးသပ်ချက်ကိုမတ်စုမွန်ကဆက်ပြီးပြောပြပါမယ်
။ American ဗန္ဓာရေးဝန်ကြီး Steve Mnuchin ဦးဆောင်တဲ့ကိုယ်စားလှယ်ခုနှစ်ယောက်ပါအဖွဲ့ဟာတရုတ်ဒုတိယဝန်ကြီးချုပ်လီယိုဟာဦးဆောင်တဲ့တရုတ်တာဝန်ရှိသူတွေနဲ့ဘေကျင်းမြို့တော်မှာတွေ့ဆုံဆွေးနွေးနေကြပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးမူဝါဒနဲ့ပတ်သက်လို့အမေရိကန်အစိုးရဘက်ကအထူးစိုးရိမ်နေတဲ့ကိစ္စတွေကိုအဓိကထားဆွေးနွေးကြတာဖြစ်ပါတယ်။တရုတ်နိုင်ငံမှာရှီဂျင်ပင်အာဏာရလာတဲ့2012ခုနှစ်ထဲကစလို့ဈေးကွက်ကိုပုံမုံဖွင့်ပေးပါမယ်လို့ကတိပြုနေပေမဲ့နိုင်ငံရဲ့စီးပွားရေးနဲ့စီးပွားရေးလုပ်ငန်းတွေအပေါ်ဗဟိုအစိုးရနဲ့ကွန်မြူနတီပါတီရဲ့လွှမ်းမိုးချုပ်ကိုင်မှုပိုများအောင်အရှိန်မြင့်လုပ်ခဲ့ပါတယ်။တရုတ်ပြည်မှာထုတ်လုပ်သည့် 2025 Made in China 2025 ဆိုပြီးအဓိကစီးပွားရေးမူဝါဒအစီအစဉ်ကို2015ခုနှစ်မှာအစိုးရကကြေညာခဲ့ပါတယ်။ဆက်ရုပ်ထုတ်လုပ်မှုကနေလျှက်စစ်ကားအထိခေတ်သစ်နည်းပညာသုံးလုပ်ငန်းကြီး10ခုမှာတရုတ်ကလွှမ်းမိုးနိုင်ဖို့ရည်ရွယ်တဲ့အစီအစဉ်ဖြစ်ပါတယ်။တရုတ်ဈေးကွက်နဲ့ကမ္ဘာတဝန်းမှာတရုတ်လုပ်ငန်းတွေကထိပ်တန်းကနေဥဆောင်နိုင်ဖို့ချမှတ်ထားတဲ့မူဝါဒလည်းဖြစ်ပါတယ်။ဒါကိုထိန်းနိုင်ဖို့နဲ့တရုတ်ဈေးကွက်ကိုပို့ပြီးတော့ဖွင့်ပေးဖို့အတွက်အမေရိကန်အစိုးရကတရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်တိုးကောက်ဖို့ချိန်းချောက်နေတာလို့တရုတ်အစိုးရဘက်ကပြောနေပါတယ်။ဒီလိုအခြေအနေမှာကုန်သွယ်ရေးဆိုင်ရာအမေရိကန်အစိုးရကိုယ်စားလှယ်တွေနဲ့တရုတ်အစိုးရတာဝန်ရှိသူတွေဆွေးနွေးမှုကဘလို့ရလဒ်တွေထွက်လာမလဲဆိုတာပြောဖို့ခက်ပေမဲ့နှစ်ဖက်လုံးတွေ့ဆုံပြီးညှိနှိုင်းနေတာကတိုးတက်မှုဖြစ်တယ်လို့ CITIC တရုတ်နိုင်ငံတကာဘဏ်ကစီးပွားရေးပညာရှင်လျောက်ချမ်းကတုံ့တက်ပါတယ်ဆွေးနွေးပွဲအောင်မြင်မမြင်ဆိုတာအမေရိကန်အစိုးရဘက်ကဘလောက်တောင်းဆိုရဲဆိုတဲ့အပေါ်မှာမူတည်မယ်လို့ပြောပါတယ
်如果他来来了他带着很大的一个期望或者带着一个很
အမေရိကန်အစိုးရဘက်ကအမျှော်လင့်ချက်ဘလောက်ကြီးမားသလဲပြုပြင်ပြောင်းလဲဖို့တောင်းဆိုချက်ဘလောက်များလဲတရုတ်ဘက်ကသူတို့ဈေးကွက်ကိုဘလောက်ဖွင့်ပေးခြင်းသလဲဆိုတဲ့အပေါ်မူတည်ပါတယ်တရုတ်ဘက်ကနည်းနည်းပါးပါအလျှော့ပေးတာမျိုးတော့လုပ်ပါလိမ့်မယ်ဒါပေမဲ့အမေရိကန်ဘက်ကဖြစ်စေချင်တာတွေတိတ်များနေတော့တရုတ်ဘက်ကလက်ခံဖို့ခက်ပါလိမ့်မယ်
။ကုန်သွယ်ရေးမူဝါဒနဲ့တရုတ်ဈေးကွက်ထဲတခြားနိုင်ငံကလုပ်ငန်းတွေလွတ်လပ်လပ်လပ်ဝင်ရောက်နိုင်ရေးကအမေရိကန်နဲ့တခြားနိုင်ငံကရင်းနှီးမြှုပ်နှံသူတွေအမြဲစိုးရိမ်နေတဲ့ကိစ္စဖြစ်ပါတယ်။တရုတ်ရဲ့မမျှတတဲ့ကုန်သွယ်ရေးဆိုင်ရာဆောင်ရွက်ချက်တွေကြောင့်လို့ဆိုပြီးလက်တလောသတင်းပတ်တွေကပဲတရုတ်ကုန်ပစ္စည်းမျိုးစုံအပေါ်ဒေါ်လာ50ဘီလီယံဘိုးသွင်းကုန်ခွန်တိုးကောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချိန်ချောက်ခဲ့ပါတယ်။အမေရိကန်အစိုးရရဲ့ဆွဆွဲချက်ကိုတရုတ်အစိုးရကပယ်ချပြီးအမေရိကန်ဘက်ကသွင်းကုန်ခွန်တွေတကယ်တိုးပြီဆိုတာနဲ့တရုတ်ကလည်းအမေရိကန်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တွေတိုးကောက်မယ်လို့တုံ့ပြန်ခဲ့ပါတယ်။အမေရိကန်ကိုယ်စားလှယ်တွေရဲ့နှစ်ရက်ကြာဆွေးနွေးမှုအတွင်းမှာနှစ်ဖက်အတော်လေးကွဲနေတဲ့သဘောထားကိုညှိဖို့ခက်မယ်လို့ပီကင်းတက္ကသိုလ်ရဲ့ HSBC Business School စီးပွားရေးတက္ကသိုလ်ကပါမောက်ခခရစ်စတိုဖာဘောလ်ဒင်ကပြောပါတယ
်။ I think it's too demanding to for if we expect both sides can come up with an agreement or an announcement.
နှစ်ဖက်ကြားသဘောတူညီမှုတစ်ခုရတယ်။တစ်ခုခုကြေညာမယ်။သဘောတူလက်မှတ်ထိုးရမယ်ဆိုတဲ့မျှော်လင့်ချက်မျိုးကတိတ်ကိုကြီးမားလွန်ပါတယ်။ သဘောထားကွဲမှုတွေကိုစူးစမ်းပြင်ဆင်မှုဆက်ပြီးတွဲဆုံဆွေးနွေးသွားဖို့လိုလားလားရှိပါတယ်လို့ကတိပြုနိုင်ကြရင်းကိုနှစ်နိုင်ငံဆိုးဝါးကြားဆက်ဆံရေးနှွေးထွေးလာတဲ့လက္ခဏာပဲလို့အနည်းဆုံးပြောလို့ရပါတယ
်။ဩစတြေးလျနဲ့နယူးဇီလန်ဘဏ်လုံငန်းအုပ်စုကြီးကတရုတ်နိုင်ငံဆိုင်ရာအကြီးအကဲစီးပွားရေးပညာရှင်ရေမန်ယောင်းကတော့နှစ်ဖက်ကြားဆက်ပြီးတော့ဆွေးနွေးဖို့သဘောတူကြမယ်ဆိုရင်ကဒါဟာတိုးတက်မှုကြီးဖြစ်တယ်လို့သုံးသပ်ပါတယ်
။ I would be somewhat surprised if there was any real change in the negotiating
ဖက်စလုံးကညီနိုင်ရတ္တိကျတကယ်ကိုပြောင်းသွားတယ်ဆိုရင်တော့တော်တော်ကိုအံ့ဩစရာဖြစ်ပါတယ်။အထူးသဖြင့်တရုတ်ဘက်ကသူတို့စီကိုဖွင့်မပေးချင်ပါဘူး။ဒါကအခြေခံအချက်ဖြစ်ပါတယ်
။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားမှကုန်သွယ်ရေးစစ်ပွဲတွေမဖြစ်အောင်တစ်ဖက်နဲ့တစ်ဖက်ညှိနှိုင်းအလျှော့ပေးနိုင်မယ့်အချက်တွေကိုရှာတွေ့နိုင်ဖို့ပဲအကောင်းဆုံးမျှော်လင့်ထားနိုင်မယ်လို့လေးလာအကဲခတ်တွေကလည်းပြောနေကြပါတယ်ရှင်။
မဆူမြမွန်ကတင်ဆက်ပေးသွားတာပါ VOA American အတန်ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီထိဆက်ပြီးအတန်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနေ့10နာရီကနေ9နာရီထိပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုဆက်ပြီးသတင်းလွှာတွေကိုနားဆင်ကြရပါမယ်မြောက်ကိုရီးယားက American နဲ့ Nuclear ဖြတ်သိမ်းရေးသဘောတူညီချက်ကိုအကောင်အထည်ဖော်ခဲ့ရင်မြောက်ကိုရီးယားနဲ့စီးပွားရေးစီမံကိန်းတွေပေါ်ငွေကြေးထောက်ပံ့သုံးစွဲသွားဖို့တောင်ကိုရီးယားကမျှော်လင့်ထားတဲ့အကြောင်း VOA သတင်းတောက် Brian Baden ပေးပို့ထားတာကိုတင်ပြလိုပါတယ်
။တောင်မြောက်ကိုရီးယားနှစ်နိုင်ငံစီးပွားရေးစီမံကိန်းတွေအတွက်နိုင်ငံတွင်းကြိုတင်ပြင်ဆင်မှုတွေလုပ်နေပါပြီလို့တောင်ကိုရီးယားဗန္ဒာရေးဝန်ကြီး Kim Dong-yoon ကပြောပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်တဲ့ဘယ်စီမံကိန်းကိုမဆိုနိုင်ငံတကာအတိုင်းအဝိုင်းရဲ့အကူအညီကိုပထမဆုံးတောင်းခံသွားမှာဖြစ်ပြီးမေလကုန်ဒါမှမဟုတ်ဇွန်လမှာကျင်းပဖို့စီစဉ်ထားတဲ့ American မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲမှာနျူကလ িয়ার ဖြတ်သိမ်းရေးသဘောတူစာချုပ်ကိုမြောက်ကိုရီးယားကလက်ခံမှသာစီးပွားရေးစီမံကိန်းတွေအတွက်တောင်ကိုရီးယားကရှေ့ဆက်စဉ်းစားမယ်လို့ဆိုပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်မှုနျူကလ িয়ার ဒုံးကျည်စမ်းသပ်မှုတွေနဲ့အမေရိကတိုက်အထိရောက်အောင်ပစ်ခတ်နိုင်တဲ့တာဝေးပစ်ဒုံးကျည်ထုတ်လုပ်ဖို့တဆိုင်မှတ်မှတ်ကြိုးပမ်းမှုတွေအတွက်ကုလသမဂ္ဂကမြောက်ကိုရီးယားပေါ်တင်းကျပ်တဲ့စီးပွားရေးပိတ်ဆို့မှုတွေချမှတ်ထားပြီးပြည်ပကုန်သွယ်ရေးရဲ့90ရာခိုင်နှုန်းအပေါ်မှာလည်းနိုင်ငံတကာကစီးပွားရေးပိတ်ဆို့ထားတာတွေရှိပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆွေးနွေးပွဲတွေကျင်းပပြီးနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကသဘောတူမှစီးပွားရေးပိတ်ဆို့မှုတွေကတက်တာရရမှာဖြစ်ပါတယ်။ဒါပေမဲ့စီးပွားရေးပိတ်ဆို့မှုတွေရုတ်သိမ်းပေးဖို့အရေးကမြောက်ကိုရီးယားကိုညူလက်နဲ့ဖျက်သိမ်းပေးဖို့ကတိတောင်းရတာထက်ပိုခက်နေတယ်လို့ဆိုးမျိုးကလုံခြုံရေးနဲ့ပြန်လည်ပေါင်းစည်းရေးဌာနညွှန်ကြားရေးမှူးရှင်ပြောင်ကျွန်းကပြောပါတယ်
။ဤခြေခြေကဟက်ချက်တဲ့နုံဆုံးက
စီးပွားရေးပိတ်ဆို့မှုတွေရုတ်သိမ်းပေးလိုက်ရင်မြောက်ကိုရီးယားကကုန်သွယ်ရေးကိုလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်တွေရလာပါမယ်။အနေဆုံးလောက်ခလာစားကျွမ်းကျင်လူသမားအင်အားဒါတွေကိုထည့်စဉ်းစားရတော့မှာပဲ။မြောက်ကိုရီးယားစီးပွားရေးပြန်ပြီးဩဇာကြီးမားလာမယ်လို့ထင်ပါတယ်
။နျူကလ িয়ার လက်နက်စီမံကိန်းတွေကိုလုံးဝမဖျက်သိမ်းသေးရေးစီးပွားရေးပိတ်ဆို့မှုတွေကိုဆက်လက်ထားရှိမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဆိုပါတယ်။နျူကလ িয়ার လက်နက်ဖျက်သိမ်းရေးအတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့သမ္မတထရမ့်သဘောတူညီမှုရဖို့တွန်းအားပေးတဲ့အနေနဲ့စီးပွားရေးစီမံကိန်းတွေအပေါ်ငွေကြေးထောက်ပံ့သုံးစွဲသွားဖို့တောင်ကိုရီးယားကမြောက်ကိုရီးယားကိုမဲ့လုံးပေးလိုပါတယ်။စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့လဲနှစ်နိုင်ငံခေါင်းဆောင်နှစ်ဦးပြီးခဲ့တဲ့အပတ်ကတောင်မြောက်နှစ်နိုင်ငံတွေ့ဆုံဆွေးနွေးပွဲမှာသဘောတူခဲ့ကြပါတယ်။ဒါပေမဲ့မြောက်ကိုရီးယားမှာယင်းနီးမြုပ်နှံတာတွေလုပ်ဖို့တောင်ကိုရီးယားအနေနဲ့ကုလသမဂ္ဂရဲ့သဘောတူညီချက်ကိုရယူဖို့လိုပါတယ်။တောင်နဲ့မြောက်ကိုရီးယားကိုရုရှားနဲ့တရုတ်နိုင်ငံတို့နဲ့ဆက်သွယ်ပေးမဲ့ခေတ်မီယထာလန်တိဆောက်ရေးစီမံကိန်းကိုနှစ်နိုင်ငံပူးတွဲကြေညာချက်မှာအလေးပေးဖော်ပြခဲ့ပြီးစိတ်ကမ်းတိဆောက်ရေးလမ်းတွေနဲ့ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့မြောက်ကိုရီးယားမှာလျှက်စစ်ဒဏ်အားပေးဆက်ယုံတိဆောက်ရေးစတဲ့စီမံကိန်းတွေလည်းပါဝင်ပါတယ်။ဒီလိုအခြေခံအဆောက်အုံတွေတိဆောက်ဖို့ဒေါ်လာ65ဘီလီယံလောက်ကုန်ကြမယ်လို့ခန့်မှန်းထားပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်ဖျက်သိမ်းရေးသဘောတူရင်တော့ဒေသတွင်းအင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်တရုတ်ရုရှားနဲ့ဂျပန်တို့ကစီးပွားရေးအထောက်ပံ့တွေပေးနိုင်ခြင်းရှိပါတယ်။ဒါပေမဲ့မြောက်ကိုရီးယားဖွံ့ဖြိုးတိုးတက်ရေးအတွက်တယန်ဇာတနဲ့အခြားစီးပွားရေးဈေးကွက်တွေမှာတော့တောင်ကိုရီးယားကအဓိကယင်းနှိမ့်နှံမှုတွေတက်တက်ကြွကြွပြုလုပ်သွားရဖို့ရှိပါတယ်လို့အမျိုးသားပြည်လည်ပေါင်းစည်းရေးဌာနကသုတေသီဂျောင်းအွန်လီကပြောပါတယ်
။ဟုတ်ဒါမှနေသန်းတောင်ဆုပ်ပွန်းတွေ
တောင်ကိုရီးယားကငွေကြေးတော်တော်များများထောက်ပံ့သုံးစွဲမယ်လို့ထင်ပါတယ်။မြောက်ကိုရီးယားစီးပွားရေးပြည်လည်ဥမော်လာဖို့မဟာဗျူဟာအရာတန်ဖိုးမဖြစ်နိုင်တဲ့စီးပွားရေးအရေးမြစ်တွေအများကြီးရှိပါတယ်။
မြောက်ကိုရီးယားအပေါ်နိုင်ငံတကာစီးပွားရေးပိတ်ဆို့မှုတွေရှိနေဦးမယ်ဆိုရင်တော့အခြေခံအဆောက်အဦတွေတိဆောက်ဖို့ငွေကြေးအထောက်ပံ့ရရင်တော့စစ်အေးကာလစီးပွားရေးအသွင်ပြောင်းဖို့ကူညီရရောက်ပါလိမ့်မယ်လို့သုံးသပ်တင်ပြသွားပါရဲ့ရှင်။
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။ VOA American အတန်ကမြန်မာပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ24.40-51တို့ကနေထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးအာကာသဟင်းလင်းပြင်တဲကကျဲစင်စုရဲ့စီးရင်ကိုပြုစုနေတဲ့ဥရောပအာကာသစူဇန်လေးလာရေးအဖွဲ့ ESC ကဧပြီလထဲမှာပဲကျဲတန်းပေါင်း 1,900 ကျော်ပါတဲ့မြေပုံတစ်ချပ်ကိုထုတ်ပြန်လိုက်တဲ့အကြောင်းသတင်းလွှာကိုနားဆင်ရဖို့ရှိပါတယ်။ဒီစီးရင်ထဲမှာကဘာတီရှိရာနေဆက်ကြဝလာတဲကကျဲတွေသာမကပဲအခြားဆက်ကြဝလာတွေကဂျိုးတွေနဲ့အုတ်ကာပြန်တွေအခြားဂျိုးသိန်းဂျိုးမွားတွေကိုယ်စားခေါ်တိတ်ဝေးတဲ့နေရာကကျဲစုတွေတီရှိပုံကိုသုံးပတ်မြင်မြေပုံထုတ်ထားတာဖြစ်ပြီးဂျိုးတွေရဲ့တဘာဝကိုစူးစမ်းဖို့နဲ့ဆက်ကြဝလာအစကိုလေ့လာဖို့ဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတောက် George Putick ရဲ့သတင်းလွှာကိုဒေါက်ခင်မျိုးတက်ကပြောပြပေးမှာပါ
။နေဆက်ကြဝလာတဲ့ကကျဲစင်စုတွေမှာကျဲပေါင်းဘီလီယံ100လောက်ရှိတာမို့စီးရင်ပြုစုရတာကမလွယ်လောက်ပါဘူး။အခုတော့ဥရောပအာကာသသိပ်ပံရဲ့ဂါယာအာကာသစီမံကိန်းကျေးဇူးကြောင့်သူတို့အထက်ကတစ်ရာဂိုင်းနှုံးရဲ့အယံအဆင်းအပူချိန်တောက်ပနှုံးရွေးရှားမှုနဲ့အကွာဝေးပြန်တည်နေအထိကြကိုပါတည်လာပါပြီတစ်ရာဂိုင်းနှုံးလို့ပြောရပါမယ်ကျဲကတန်ပေါင်း 1,500 ကျော်ရှိနေတာပါဂါယာဟာကဘာကနေမိုင်ပေါင်း 6,000 လောက်အကွာမှာရှိတဲ့ကဘာပတ်လမ်းထဲကနေဆက်ကြဝလာကြီးကို2013ကစပြီး73မြို့နဲ့တိုင်းတာနေတယ်လို့ဂါယာစီမံကိန်းကသိပ်ပံပညာရှင်Timo Prusti ga pyo bare.
Astrometry is measuring the positions which helps to get the distances and also the motion of the stars. Photometry is essentially
Astrometry စက်ကဂျူနက်ခတ်တွေရဲ့အကွာအဝေးနဲ့သူတို့ရဲ့လက်ပတ်မှုကိုတိုင်တာပေးတယ်လို့ Photometry စက်ကဘာအရောင်ရှိလဲဆိုတာပြပါတယ်။အရောင်ကိုသိရင်သူ့အပူချိန်ကိုသိရပါတယ်။အလင်းရောင်စဉ်တိုင်းနဲ့ Spectroscopy မှာတော့ Doppler effect လို့ခေါ်တဲ့နှိုင်းယံအသံနှုန်းပြောင်းလဲမှုကိုတိုင်တဲ့နည်းမျိုးကိုသုံးပြီးအလင်းရောင်စဉ်ပြောင်းလဲနှုန်းကိုတွက်ပါတယ်။ရောင်စင်တဲ့ကလိုင်းကလေးတွေဘယ်လိုယူလျားရဲဆိုတာကိုကြည့်ပြီးဒီကျဲရဲ့ယူလျားနှုန်းကိုတိုင်းတာတာပ
ါ။ဂါယာမှာတက်ထားတဲ့ဖြည်းဖြည်းချင်းလှက်ပတ်နေတဲ့ကင်မရာဟာဆက်ဝိုင်းပုံပန်လန်းတဲ့မှာ6နှစ်ကြာရိုက်နေရမှုကျဲတစ်ခုစီအတွက်ရိုက်တဲ့ပုံကအချိန်ပေါင်း80လောက်ရှိပါတယ်။သူ့မှာရှိတဲ့10မီတာကျဲဝင်းနဲ့ဆိုလာပြားကနေအောင်ကြီးစွမ်းအင်ကိုစုဆောင်းပေးတယ်လို့တစ်ဖက်ကလည်းသူ့ကိုနေပူလောင်းပြီးပျက်စီးမသွားအောင်ကာကွယ်ပေးထားပါတယ်။ဂါယာစီမံကိန်းကနေကျဲရီတာမကပဲနေဆက်ကြဝလာထဲမှာပြန့်ကျဲနေတဲ့တောင်းနဲ့ချီတဲ့ကျဲတပရီဂျိုအရွယ်လောက်ရှိတဲ့တခြားဆက်ကြဝလာကဂျိုရီအုတ်ကာပြန်တွေဂျိုးသိန်းဂျိုးမွားတွေပြန်တခြားဆက်ကြဝလာတွေနဲ့ဟိုးဝေးကကွေစားလို့ခေါ်တဲ့ကျဲစုတွေကိုပါတွေ့ရှိခဲ့တာပ
ါ The advantage of seeing some quasars is that the reference system
တချို့ကွေစားတွေကိုတိုင်းနိုင်တာကသိကျူးရှိပါတယ်။ဒါကြောင့်လဲဆိုတော့သူတို့ကဟိုးဝေးမှရှိတာမျိုးငြိမ်းနေတဲ့အတွက်သူတို့ပေါ်အခြေခံပြီးတိနီယာပြမိញန်းစနစ်ကိုချလို့ရပါတယ်
။ကဘာတဝမ်းကနက္ခတ္တဗေဒပညာရှင်တွေဟာအခုထုတ်ပြန်တဲ့မြေပုံပါစီးရင်အသစ်ကိုသူတို့သုတေသနတွေမှာသုံးနေကြပြီလို့လည်းပြောပါတယ်
။ Essential thing of the Gaia mission is that the surprises will come later.
ဒီ Gaia စီမံကိန်းကနေမြေပုံထုတ်ပေးနိုင်တာတဲ့ဒီမြေပုံပါစီးရင်ကိုသုံးပြီးလေ့လာကြတဲ့သိပ္ပံပညာရှင်တွေရဲ့တွေးဆချက်တွေကကျွန်တော်တို့ကိုပိုပြီးအံ့အားသင့်စေမှာပါ။
ဂါယာစီမံကိန်းကို2018နှစ်ကုန်အထိပဲလှုပ်ဆောင်ဖို့တတ်မှတ်ထားပေမဲ့အခုတော့နောက်၄နှစ်ဆက်ပြီးထားဖို့လုပ်နေပြီလို့သိပ္ပံပညာရှင်တွေကပြောပါတယ်
။ဒေါခင်မျိုးသက်စီစဉ်တင်ဆက်ပေးသွားတာပါရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32.40-48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19.25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19.25-32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25.32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190ကနေတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယီဝဲအစီအစဉ်မှာကျမ်းမာရေးကဏ္ဍမှာနားဆင်ရမှာကတော့
ကျမ်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေမှာလူတွေအတွက်ကြိုးပို့ပြီးတော့ဖြစ်ထွန်းအောင်တောင်းချရနေပါပဲ။2014ခုနှစ်က
အငိမ့်စားပါမောက်ခဒေါက်တာကျော်မြင့်နိုင်နဲ့တွေ့ဆုံမေးမြန်းထားတာဖြစ်ပါရဲ့ရှင်။ဒါအပြင်တိုင်းရင်းသတင်းလွှာကဏ္ဍကိုလည်းနားဆင်ရဖို့ရှိပါရဲ။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရပါမယ်။မနေ့ခင်းတိုင်းနားဆင်နေကြ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးမှာပါ။
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
pull a fast one
ဖြစ်ပါလေစာလုံးပေါင်းက p u l l pull ကဆွဲတာ a တခု f a s t fast ကလှင်တာမြန်တာ w o n e 1ကတခုဆိုတော့လှင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှစ်ဖို့လိမ်ဖို့နှက်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူကို champagne ရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပါးကိုလိမ်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်နလတန်စီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်အခုဆက်ပြီးဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာခင်မီဆက်သွယ်ရေးနည်းသုံးကုတုံပုံမူထိရောက်လာကြောင်းတင်ပြထားပါတယ် telemedicine ကိုခင်မီဆက်သွယ်ရေးနည်းသုံးကုတုံကြောင့်ရခင်မျိုးပြအဖြစ်အခုရွာကြီးအဆင့်အထိအရေးပေါ်အသက်ကယ်တင်မှုတွေလုပ်ပေးနိုင်ပြီလို့အရေးပေါ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်ရခင်စမ်းသပ်စီမံကိန်းအဖြစ်စတင်ခဲ့တဲ့ဒီနည်းစနစ်တစ်အခုဘယ်လိုထိရောက်လာနေပြီးနောက်ထပ်ဘယ်လိုတိုးချဲ့သွားဖို့ရှိနေပါသလဲဒီအကြောင်းကိုအယိုးအထုခုခွဲစိတ်ဆရာဝန်ကြီးအငိမ့်စားပါမောက်ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
โอเคปมุขดร.จอมินัยครับเรารู้ดีเทเลเมดิซินหรือขอได้ดี IT บ่เสียเนาะคอมพิวเตอร์คิมีดีเสร็จตัวเยนี้ปัญญาเรกูต้องท้าได้ซีกุตะมุนี้จองမြန်မာနိုင်ငံမှာအကျိုးကျေးဇူးတွေကိုအများကြီးဖြစ်လာပြီလို့ကြားပါရစေ။အဲ့တော့ဆရာတို့အရင်စခဲ့တဲ့ဒီ2014ခုနှစ်ကထက်စလို့ရှင်ပေါ့เนาะအခုဘယ်လိုမျိုးနောက်ထပ်ဒီဖြစ်ပေါ်တိုးတက်မှုတွေရှိလဲဆိုတော့ကျွန်တော်တို့ဒီနေ့ဆွေးနွေးကြမှာဖြစ်ပါတယ်ဆရာ။အဲ့တော့ဒီနီးပညာရဲ့အကျိုးကျေးဇူးရှိလာပုံလေးကိုဆက်ပြီးတော့ရှင်းပြပေးပါလားဆရာ
ကျွတ်တွေနီးပညာကိုတောင်းပြီးတော့ကျွန်တော်ကျမ်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေမှာလူတွေအတွက်ကြိုးပို့ပြီးတော့ဖြစ်ထွန်းအောင်တောင်းချရနေပါပဲ2014ခုနှစ်ကနေလာမှစပြီးတော့ကျွန်တော်လော့ချုပ်တာပေါ့လေအဲဒီတော့ကျက်တို့မျိုးမှာစလုပ်ခဲ့တယ်ပေါ့လေအဲဒီမှာပဲအစာပိုင်းမှာတွေ့ရတဲ့အတွေ့အကြုံတွေကနံပါတ်1လူရဲ့အသက်ကိုပြင်နိုင်တယ်ပေါ့လေနံပါတ်2သူရဲ့ကိုကြကြီးကိုလူနာရဲ့အိတ်ဆက်ဆက်တို့ရဲ့ဆက်တို့မှုပုံသားမှုတက်တာဆိုရယ်ပေါ့လေနောက်ကျကြတော့မျိုးမျိုးကြီးပေါ်ကဒီ specialist ရဲ့ကုသမှုအများအလူတွေပါခိုင်ယူနိုင်တဲ့အခြေအနေရပါပေါ့လေမျိုးကြီးကိုမလာပဲနဲ့ဒါခဘက်ကဆောင်းနဲ့ဆက်သွယ်ပြီးတော့ကုသပြည်နေပါရည်ရည်ကြတဲ့ကုသပြည် အဲဒီမှာလည်းကုန်ကြစေချာအများကြီးတက်တာတော့ပဲ။နောက်လည်းတော့တစ်ခေါက်တစ်ခေါက်လာတာမျိုးကြီးတက်ပြီးတော့ဆေးကြီးရအရွယ်ရမဟုတ်ဘူး။နောက်တစ်ခုကကျွန်တော်ဒီမှာဥမာရုံးနဲ့ပတ်သက်လို့တနေ့တနေ့ဆယ်ယောက်လာလို့ရှိရင်ကျွန်တော်တကယ်ကြည့်ရတာကရုံးနဲ့ပတ်သက်လို့ဤတည်းဤလောက်ပြရတာ၄ယောက်လောက်ပဲရှိမှာ။ That is 20% လောက်ပေါ့လေ။တရားဆို20%လောက်ကဟိုကြီးတယ်မဟုတ်ပါဘူး။အဲတော့ဒီသက်သေဤပညာကို၃ယောက်ချင်းဟိုဘက်ဒီမှာလှမ်းပြီးတော့ဆက်ပြရရတယ်။ကုသမှုကိုလည်းကျွန်တော်ဒီကနေပြီးတော့ screen ပေါ်မှာကျွန်တော်ကိုကျွန်တော်တို့သူတို့လည်းမြင်ရကြတော့လူနာလည်းမြင်ရတယ်ဟိုဘက်ကကုသနဲ့ဖြည့်ရဆောင်နဲ့လည်းမြင်ရတယ်စာမုံတပ်ပုံလည်းကျွန်တော်မြင်ရတယ်မားရင်လည်းမားရင်ပြောနိုင်တယ်ပေါ့ဒီလိုလို့ပါလာလို့ဒီလိုပြင်လို့အဲ့ဒါကိုကြည့်ရတယ်ကျွန်တော်ဒီဘက်ကနေပြီးယောဂအမျိုးမျိုးနာမည်တပ်ဖို့လည်းကျိုးယောဂဖြစ်နိုင်တယ်ပေါ့ရအဲ့ဓမ္မဒီပို့လိုက်တယ်ဆိုရင်ကျွန်တော်တို့ချက်ချင်းပြည့်တယ်အဲ့ဒါယောဂရှာပွေကြီးမှာလည်းအများအင်တာမြန်သွားပါလေ25မိနစ်တည်းကြာတယ်ဆရာအဲ့အင်တန်ကိုညာနဲ့နှုတ်ပါလေ
ဟုတ်ကဲ့ဆရာအဲ့တော့ဆရာတို့အရင်တုန်းကတော့ဒီစမ်းသက်တဲ့အနေထားနေရာအနေငယ်မှာပဲဆရာဥမာကြိုက်ထုတ်လို့မျိုးပေါ့နော်လုတ်ခဲ့တော့အခုကျတော့ဆရာကြီးဘယ်လောက်အထိချက်ချဲပြက်ပြက်လုံလာနိုင်ပြီလဲ
ကျွန်တော်တို့အဲ့ဒီတော့ပတ်လို့မှာပရမညွန့်နေနောက် 4 level ပေါ့ဗျာနောက်ရာဇီတီရာမှာလုတ်မယ်နောက်တစ်ခုကတိုင်းမျိုးကြီးမှာလုပ်မယ်။ဆရာမျိုးနဲ့မှာလုပ်မယ်။အဲတော့မျိုးနဲ့ကတော့စပြစ်တာပေါ့။တိုက်တူမှာအောင်မြင်ပါလေ။ကျွန်တော်နောက်ဆက်တရှင်းလိုက်လာတာကရေမုံညုံဆိုတဲ့ဇာတိပေါ့။တောင်ဝင်ရဲ့ဖြစ်ပြမှာစစ်တောင်းမြေကံပေးရ။တောင်ဝင်ရဲ့ဆိုရင်2နာရီလောက်မောင်းရမယ်တဲ့။ဒါပေမဲ့သွားလာနေနေလမ်းကျမ်းမှာနောက်တစ်ခုကအပေမျိုးပေါ်မှာကျွန်တော်ဖွင့်ထားတာတိုင်းချင်းပေါ့။နောက်ဆရာကတော့ကျွန်တော်နည်းနည်းကြာသွားတယ်ဗျာ။ဆရာကပြီးရတဲ့နေ့ကမှဖွင့်ထားခဲ့တယ်။ဉာဏ်မျိုးပါကျွန်တော်လုပ်ပါဒါဒီဉာဏ်လေးခုကတော့အဆက်အသွယ်ဖြစ်ပြီပေါ့ဒီကြားထဲမှာကျွန်တော်တို့ဟာဝိနိဒနာကိုလည်းဆက်သွယ်ပြီးတော့ဒီတမယဝိနိဒနာအောက်မှာရှိတဲ့ခြေုံနဲ့ခြေကန်တို့ဒီနည်းပညာသုံးမယ်ကျွန်တော်ဖွဲ့ရတယ်ဆက်လက်ပြီးတော့ဒါနဲ့ကလိုအပ်တဲ့နေရာကိုလိုက်ပြီးတော့ဖွင့်ပေးနိုင်တယ်ဆိုရင်ဒီလုံးကိုကျွန်တော်ကာဗရိတ်ရအမြန်ဖြစ်သွားမယ်လို့ကျွန်တော်ယူဆပ
ါဟုတ်ကဲ့ဆရာတော့အခုနောက်ပိုင်းမှာဆရာတိုးချက်လာတဲ့အနေထားမှာအခုကရွာအဆင့်တိရောက်သွားပြီတော့အဲ့ရွာမှာဆရာကြုံတွေ့ခဲ့ရတဲ့အောင်မြင်မှုလေးဥပမာလေးရှင်းရှင်းပြပေးပါလား
အဲ့ရွာမှာဖြစ်တာတော့ကျွန်တော်မက်ဒီကယ်အော့ပရှန်လေးတရားနားပြီးတော့ထားရတာပေါ့တရားတော်မင်းမတရားကဟုတ်လိုက်ဖို့လိုက်နေပေါ့ဗျာ high fever နဲ့ခြားတာတက်ပြီးတော့နေရာတစ်ချက်ရတစ်ချက်ရောက်လာ chest pain နဲ့ရှိတာအဲ့ဒါဓမ္မလေးရပြီးတော့ဟုတ်လိုက်တဲ့ခံမှအေးရကျွန်တော်ဒီဘက်ကနေပြန်ပြီးပြောတာတော့အထုပ်ထဲမှာပြည်ပြည့်နေဒါပဲတစ်ချက်သူရဲ့လက္ခဏာအရကြည့်လိုက်တော့တွေးထဲမှာဒီပိုးအခြေကြီးရောက်ပြီးတော့တွေ့တက်နေပြီပေါ့လေရှင်ကတော့မကောင်းဘူးပေါ့အဲ့တော့ကျွန်တော်တို့ကပြောတယ်သူ့ကိုတောင်သေးုံကိုအညာနာပို့လိုက်တော့အဲ့တော့ပို့လိုက်ဆိုတော့အချမ်းမဖြစ်ဘူးကြားတဲ့လူနာလမ်းနေပြီလမ်းနေပြီမှဆိုတော့ကျွန်တော်လည်းအချမ်းလေးမရှိတော့ဘူးကဲနဲ့သူ့ကိုလမ်းပြီးတော့အဲ့ဒီအစုတ်တဲကဒီကြီးတွေကိုတုတ်ထုတ်တဲ့ကြီးကိုလှုပ်တက်လာလှုပ်ခုလာဆိုတော့လှုပ်ခုဘူးတဲ့ခါမှာအဲ့တော့ကျွန်တော်ကလူနာလည်းမြင်နေရတယ်အဲ့ဒီနေရာနေပြီးတော့ထုံသေးလေးထိုးဒီမှာရှိတဲ့အဘအဒီတို့ချောင်းအဲ့ဒါနဲ့စုတ်ခမ်းလိုက်တယ်။ဆိုရင်ဆိုရင်လည်းဘလောက်ရသွားလဲဆိုတော့ပြီးရ 1000 ကျပ်စီရတယ်ဆိုတော့အဲ့ဒါလည်းစုတ်ထုတ်တယ်နောက်သိစီဝါခြေလက်ပေးတယ်ပေါ့ဗျာအဒီသားတို့ပေးတယ်ပေါ့။သိချင်တဲ့ချမ်းသာရသွားတယ်ကောက်သွားတယ်။ချက်ချင်းလည်းသတိပြန်လဲလာတယ်ပေါ့။ဒါကတော့တကယ်ကိုအင်တာအဝဘကောင်းတယ်ဟာ။ဒါကျလာရတယ်ပေါ့ဗျာ
။ဟုတ်ကဲ့ဆရာ
။
ကျွန်တော်မမေးမိတဲ့တခြားအရေးကြီးတစ်ချက်ကိုပြောဝရှိအောင်လားဆရာ
အဲ့ချက်ကတော့အခုဒီကနေလှမ်းပြီးတော့ကျွန်တော်တို့ကဒီမှာနဲ့ operation လေးတွေရှိတော့ဥမာလက်ကအလုံးလေးရှိတယ်ဗျာဥမာဒီနေရာပေါ့ဗျာအဲ့ဒါမလုပ်ဘူးဆိုတော့ကျွန်တော်လှမ်းပြီးတော့ drive လုပ်ပြီးတော့စုံစည်းလေးဘယ်လိုထောအဲ့နေရာနဲ့ဘယ်လိုခွဲဆိုတာလုပ်လို့ရှိရင်ဒါဆရာနဲ့အဲ့တိတ်ချီရတယ်ဆိုပြီးနိုင်တယ်ပေါ့ဘောရင်တော့အဲ့ဒီဟာလေးတစ်ခုတည်းနဲ့ယူယူလာရနောက်ချက်ကတော့သူဟိုကနေပြီးတော့ဥမာဒီနေရာတနေရာပေါ့လာတယ်ဖြစ်ဆိုလို့ရှိရင်တော့တစ်ခေါက်ကြည့်လိုက်တယ်သူခွဲလက်ပြလိုက်တယ်ငါမခွဲကြမလို့ကုသမှုပြလိုက်တယ်ပေါ့တော့ပြန်သွားတယ်နောက်တစ်လကြာမှချင်းဒီလကြာကျွန်တော်စီလာရမလို့တော့တချို့ပါတယ်ဘဝကနေပြီးတော့ဒီအရှိအောင်နဲ့တိုင်းနေပြီးကျွန်တော်နဲ့ screen ပေါ်မှာတွေ့မှာပေါ့နောက်ကျွန်တော်စမ်းရကြည့်တာဟိုဘက်ကလက်ကဲ officer ကိုစမ်းခိုင်းတယ်ကျွန်တော်လည်းမြင်နေရတယ်အဲ့တော့အဲ့ဒါမျိုးမှာ follow up ကျွန်တော်ကဟုတ်ကဲ့ဆရာတို့ပြေးလို့ရ
ဟုတ်ကဲ့ဆရာတို့တော့နောက်ထပ်ရောဆရာကြီးတိုးချဲ့ဖို့အစီအစဉ်ဘယ်နေရာတွေရှိနေလဲဆရာ
အခုဆိုလို့ရှိရင်ဒီကညောင်လေးပင်ဆိုလို့ရှိရင်နှစ်ခုရှိတယ်ဆရာနောက်ဘူတိုင်းတွင်းရကိုလည်း5ခု6ခုလောက်ရှိတယ်နောက်သကိုင်းတိုင်းပါပါလေ လေးမြို့မှာရှိတယ်။နောက်ပြီးတော့ကျွန်တော်တို့အခု15ခုရှိတယ်ခင်ဗျာ။နောက်တစ်ခုကတော့အားလုံးဆိုလို့ရှိရင်အခုလုံးမဲ့ချက်သေးပေါ့လေ။၃ခုနဲ့ဆိုလို့ရှိရင်20နဲ့ခုနှစ်ခုလောက်ရှိတယ်ခင်ဗျာ။ကျွန်တော်တို့ကဒီ Central Hub ပါတယ်ကျွန်တော်ပါမီချေရုံဆက်နှစ်ဆက်မှာကျွန်တော်ငှားပြီးဖွင့်ထားပါ။အဲ့ဒါနဲ့ဆက်သွယ်လို့ရ
တယ်။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင
်။တော်ရရှင်များရှင်မြန်မာနိုင်ငံမြောက်ပိုင်းမှာလက်နက်ကိုင်ပြိပက္ခတွေတကြောပြန်ပြန်လဲပေါ်ပေါက်လာရတာထောက်တောင်းချီတဲ့ဒုက္ခတွေအထူးဒုက္ခရောက်နေရတဲ့အတွက်ပြည်ရေးပြည်ပကစိုးရိမ်တံတွေထွက်ပေါ်လာနေပါတယ်။အစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားရင်းကျက်ရေးဆွေးနွေးမှုတွေရှိနေပေမဲ့လည်းမြန်မာနိုင်ငံမှာဆယ်စုနှစ်တွေနဲ့ကြီးဖြစ်နေတဲ့စစ်ပွဲတွေအဆုံးမသတ်နိုင်သေးတာဘာကြောင့်များပါလဲ။လက်နက်ကိုင်ပြိပက္ခတွေအဆုံးသတ်အောင်ဘယ်လိုလုပ်နိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-132-38-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်အသံလွှင့်နေပါတယ်။အခုတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြရအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတော်အန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျမကအာနီပါ Fever Wine တို့သားတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဝင်တန်တမန်အဖွဲ့ဟာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်နှုံမြို့နယ်ကနေရာတွေကိုတွားရောက်ခဲ့ကြပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့ငြိမ်းချမ်းရေးကော်မရှင် PC ကကိုယ်စားလှယ်တို့တွေ့ဆုံဆွေးနွေးခဲ့ကြတဲ့ဆိုတာနဲ့မွန်ပြည်သက်ပါတီဦးဆောင်ပြီးတော့မွန်လူမျိုးအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပတော့မယ့်အခြေအနေအကြောင်းတွေကိုကြားစားရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဝင်အမြဲတမ်း15နိုင်ငံကတန်နမန်အဖွဲ့ဟာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကနေရာတွေကိုမေလ3ရက်နေ့မှာတွားရောက်ခဲ့ကြပါတယ်။အဲ့ဒီအဖွဲ့ဟာမေလ3ရက်နေ့မနက်ပိုင်းမှာတောင်ပြိုလက်ဝဲမြို့နယ်ခွဲက UEHRD အစီအစဉ်နဲ့ဆောက်လုပ်ထားတဲ့အဆောက်အဦတွေ၊လဘိုးခေါင်စခန်းနဲ့ဘင်္ဂလားမြန်မာနယ်စပ်ကချစ်ကြည်ရေးတရားတွေကိုတွားရောက်ခဲ့ကြပါတယ်။မြို့နယ်အုပ်ချုပ်ရေးမှူးရုံးမှာတော့အာဆာအကြမ်းဖက်သမားတွေရဲ့အစုလိုက်တပ်ဖြတ်ခြင်းခံရတဲ့ဟိန္ဒူမိသားစုဝင်တွေမြို့တိုင်းရင်းသားမိသားစုဝင်တွေအပါအဝင်နေဆက်ကနေပြန်ဝင်လာတဲ့မိသားစုတွေနဲ့တွေ့ဆုံခဲ့တယ်လို့ပန်ဒော့ယွာကိုလည်းတွားရောက်ခဲ့တယ်လို့မောင်တော်မြို့ခံတွေကပြောပါတယ်။အဲ့ဒီအဖွဲ့ဟာမောင်တော်ကအပြန်စစ်တွေလေးစိတ်ဧကမ်းမှမှစစ်တွေမြို့ခံလူကြီးတချို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။
မြောက်ပိုင်းရှမ်းပြည်စစ်မတော် SSPP SSA နဲ့ငင်းချမ်းရေးကော်မရှင် PC ကကိုယ်စားလှယ်တွေတွေ့ဆုံမှုမှာငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်တဲ့သူတွေပါဝင်ဖို့လိုတယ်လို့ SSPP အဖွဲ့ကပြောဆိုလိုက်ပါတယ်။မေလ3ရက်နေ့နဲ့2ရက်နေ့တုန်းကငင်းချမ်းရေးကော်မရှင် PC ဒုတိယဥက္ကဋ္ဌဦးသိန်းစောအသွေးမှုဥခင်စောဦးဦးဆောင်တဲ့အဖွဲ့ဟာငင်းချမ်းရေးနဲ့ဒေတာဖွံ့ဖြိုးရေးအတွက်ဆွေးနွေးဖို့ SSPP SSA ဝန်ထမ်းဌာနချုပ်မှာတွေ့ဆုံစဉ်ပြောဆိုဆွေးနွေးခဲ့တာပါ။ဆွေးနွေးပွဲဖြစ်မြောက်ဖို့အတွက်ကြားပြူပါသည့်ဥက္ကဋ္ဌဆိုင်းအိုက်ပေါင်ဒုတိယဥက္ကဋ္ဌတက်ဆိုင်းဆောင်စီတို့အကျိုးဆောင်ခဲ့တာဖြစ်ပါတယ်။မြန်မာငင်းချင်းရေးကော်မရှင်နဲ့ရှမ်းပြည်သူသက်ရေးပါတီတို့ SSPP ဌာနချုပ်မှတွေ့ဆုံတာပရမဆုံးချိန်တွေ့ဆုံမှုဖြစ်ပါတယ်။
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲ့သဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့မွန်ပြည်တစ်ပါတီမွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီနဲ့မွန်အမျိုးသားပါတီတို့ဦးဆောင်မှုနဲ့မွန်လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုရေးမြို့မှာမေလ5ရက်ကနေ9ရက်နေ့အထိ3ရက်တိုင်ကျင်းပသွားမှာဖြစ်ပါတယ်ဒီဆွေးနွေးပွဲကိုမွန်ပြည်တစ်ပါတီမွန်နိုင်ငံရေးပါတီမွန်အရက်ဖက်လူမှုအဖွဲ့အစည်းတက်ဆိုင်ရာအစိုးရအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့အခြားတိုင်းနယ်ပြည်နယ်ကမွန်လူမျိုးကိုယ်စားလှယ်တွေစုစုပေါင်းလူဦးရေ900ခန့်တက်ရောက်ဖို့ခန့်မှန်းထားကြောင်းဆွေးနွေးပွဲကျင်းပရေးကော်မတီမင်းအောင်ထူးကပြောပါတယ်ဆွေးနွေးပွဲမှာနိုင်ငံရေးစီးပွားရေးလူမှုရေးမြေယာနှင့်တဘာဝတရားစာတာဆိုင်ရာကန္တာအလိုက်ဆွေးနွေးကြမှာဖြစ်တဲ့အတွက်ဆွေးနွေးပွဲတက်ရောက်မဲ့နိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတို့ကလည်းကန္တာအလိုက်တင်ပြဆွေးနွေးမှာဖြစ်ပါတယ်မွန်ပြည်သစ်ပါတီအနေနဲ့အကြိုလူထုတွေ့ဆုံပွဲကိုဧပြီလ9ရက်နေ့ကပါတီထိန်းချုပ်ရာနေရာဖြစ်တဲ့ညီစားစခန်းဧပြီလ29ရက်နေ့ကဝယ်စင်စခန်းမှာကျင်းပခဲ့ပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်မွန်ကိုဒေသမှာမြန်မာတပ်မတော်နဲ့ KNA ကချင်းလွတ်လပ်ရေးတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့တိုက်ပွဲကြောင့်ဒေသခံရွာသားတွေဖမ်းဆီးခံရမှုဖြစ်ပွားခဲ့တာပါ။ဧပြီလကုန်မှာမွန်ဂိုဒေသမုံရဘက်မှာမြန်မာတပ်မတော်လှုပ်ရှားတပ်တွေကို KNA ဘက်ကဆွဲမိုင်းနဲ့ခြုံကိုတိုက်ခတ်ခဲ့လို့တပ်မတော်ဘက်ကထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါရတယ်။တိုက်ပွဲပြီးမုံရ၊ဂပ်ပါ၊မန်ကြီးကတောင်ရလောက်ကနေသူအမျိုးသမီးကိုအမျိုးသားသုံးဦးကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးမေလတရနေ့မှာပြန်လည်လွတ်မြောက်လာခဲ့ပါတယ်။အဖမ်းဆီးခံရတဲ့သူတွေဟာတိုက်ပွဲဖြစ်ပေါ်ရာဒေသနဲ့နှိစက်နေလို့မတင်ကမှုနဲ့ဖမ်းဆီးတာဖြစ်နိုင်တယ်လို့မိုးမောင်းတိုက်နဲ့တိုက်ခတ်တော်ရဆရာတော်ဦးဆောင်ရာကပြောပါတယ
်။ကရင်ပြည်နယ်ဗအံမြို့နယ်လွန်းညတောင်မှာလမ်းခင်းကြောက်ထုတ်လုပ်တဲ့စီမံကိန်းနဲ့ပတ်သက်ပြီးစိုးကျိုးများစွာရှိလို့အစိုးရခွင့်ပြုထားတဲ့နှစ်မကုန်ပေမဲ့လည်းကြောက်ချင်းအရေးအတွက်ပြည့်သွားရင်စီမံကိန်းချက်ချင်းရုပ်သိမ်းပေးဖို့လွန်းညဒေသခံတွေကတောင်းဆိုလိုက်ပါတယ်။အဲ့ဒီကြောက်ထုတ်လုပ်တဲ့စီမံကိန်းဟာအစိုးရအနေနဲ့ချစ်လင်းမြိုင်တိုယိုတာကုမ္ပဏီကိုခွင့်ပြုထားတာဖြစ်ပြီးမေလ၁ရက်နေ့ကကုမ္ပဏီနဲ့ဒေသခံလူထုပထမဦးဆုံးအကြိမ်တွေ့ဆုံပွဲမှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ကြောက်ထုတ်လုပ်မှုကြောင့်ဒေသခံတွေအပေါ်စိုးကျိုးများစွာရှိလာတဲ့အတွက်ချစ်လင်းမြိုင်ကုမ္ပဏီအနေနဲ့အစိုးရကခွင့်ပြုထားတာဖြစ်လို့အစိုးရအပေါ်မူတည်တယ်လို့ကုမ္ပဏီတာဝန်ခံဘုံမူကြီးစောချစ်တူကပြောပါတယ်။အဲ့ဒီစီမံကိန်းကြောင့်ဒေတာဖွံ့ဖြိုးရေးအတွက်ကြောက်တကျင်းမှာဒေတာခံကို2000ကျပ်နှုန်းပေးမှလက်မခံပဲစီမံကိန်းရပ်ဆိုင်ပေးဖို့ရာလိုလားတယ်လို့ဒေတာခံတွေကတောင်းဆိုလိုက်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ NCA အပြည့်ရဲ့ရည်ထိုးထားတဲ့မွန်ပြည်သက်ပါတီဦးဆောင်ပြီးတော့မွန်လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုမေလ5ရက်နေ့ကနေ9ရက်နေ့ထိမွန်ပြည်နယ်ရေးမြို့မှာကျင်းပသွားမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကနေခိုင်မာတဲ့ဖက်ဒရယ်အခြေခံမှုခိုင်ခိုင်မာမာဖြစ်လာဖို့ကြိုးပမ်းသွားမယ်လို့ဆိုပါတယ်။မစ်ကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်။
ခိုင်မာတဲ့ဖက်ဒရယ်အခြေခံမှုတွေကဖြစ်ပေါ်လာဖို့မွန်လူမျိုးအလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲကနေကျင်းပသွားမယ်လို့မွန်ပြည်နယ်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်ရေးကော်မတီဝင်မွန်ပြည်တစ်ပါတီပြောခွင့်ရပုဂ္ဂိုလ်နိုင်အောင်မင်းကြီးကပြောပါတယ်
။ဖက်ဒရယ်အခြေခံမှုတစ်ခုရအောင်ကျွန်တော်ကြိုးစားနေပါတယ်ဒီနိုင်ငံရေးကန္တတ်မှာပေါ့နော်နိုင်ငံရေးကန္တတ်လူမှုရေးကန္တတ်စီးပွားရေးကန္တတ်မြေယာပြန်စံတတ်နဲ့ပတ်သက်တဲ့ဒီကန္တတ်ကြီးလေးရမှာဒီမှာဖက်ဒရယ်အခြေခံမှုခိုင်ခိုင်မာမာတစ်ခုရအောင်ကျွန်တော်တို့ကဒီ UPDGC ကချမှတ်တဲ့ကောင်းစဉ်အတိုင်းပေါ့နော်ရေးတရားပေါင်းထုတ်ပြောကျွန်တော်ဒီရဲ့ရေးကော်မတီကနေလည်းနဲ့ပတ်ဖို့မှုနဲ့ကြီးကြပ်မှုနဲ့အတူလမ်းညွှန်သွားပြီးတော့ပတ်ဖို့သွားပါမယ်
။မွန်လူမျိုးအလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲကိုလာမယ့်မေလ9ရက်နေ့ကနေ9ရက်နေ့ထိရေးမြို့အားကစားရုံမှာဖွဲ့ပွဲပိတ်ပွဲအခမ်းအနားကျင်းပဖို့စီစဉ်ထားပြီးကဏ္ဍကြီး၄ရက်ကိုတော့အနီးမှာရှိတဲ့အထက်ကတဲ့တပ်ပလဲနှစ်စုဓမ္မယုံနဲ့မွန်ဓမ္မယုံတို့မှနေရာခွဲပြီးဆွေးနွေးသွားဖို့ရာထားတယ်လို့နိုင်အောင်မင်းကြီးကပြောပါတယ်။မွန်လူမျိုးအလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးကော်မတီတွင်ရင်မှုမင်းအောင်ထူးပြောသွားတာကတော့
ဒီဆွေးနွေးပွဲကဏ္ဍကြီးကမှဆွေးနွေးမဲ့လူတွေတော့လေဒီဆိုးကလေးအလုံး900ရှိနေဒါပေမဲ့ပုံမှန်မှာကျတော့ပြည်တော်စုဆင်ကဘုံကြီးတွေနဲ့ဒီငေးချင်းစစ်စစ်မှာပါနေအစုဖွဲ့တွေပေါ့ဥပမာ NRPC တို့ PC တို့နောက် GMC ပုဂ္ဂိုလ်တွေပါမယ်နောက်ဒီနယ်ဆွေးနွေးနဲ့ဒီဒီနယ်ဆင်ဒီကြီးကြီးကော်မတီတွေပါမယ်နောက်တစ်ခုကဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေအားလည်းပါမယ်နောက်ပြီးတော့ဒီနိုင်ငံရေးပါတီပေါ့နော်အာသူ့ဝင်လိုက်အားလုံးပါကြတော့ဆိုတော့ပြည်မင်းမှာကျတော့ကျွန်တော်တို့လူရှိရနဲ့900ကျားလောက်မှန်းထားတယ်။သူကလေးကတော့900ရှိမယ်ပေါ့နော်
။ဒ
ဒါအပြင်ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယစီဝေးမှာတင်ပြမယ်အကြောင်းအရာတွေနဲ့ငင်းချမ်းရေးဖြစ်စဉ်တခြားလုံးအတွက်ခြေခံမဲ့မူတွေကိုလည်းဆွေးနွေးသွားမယ်လို့သူကဆိုပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်စစ်ဆေးတွေမှာမျိုးသမီးပါဝင်မှုနှုန်း30ရာခိုင်နှုန်းတတ်မှတ်ထားပါတယ်။အခုကျင်းပမဲ့မွန်လူမျိုးလိုက်မျိုးသားစဉ်နိုင်ငံရေးဆွေးနွေးပွဲမှာအမျိုးသမီးပါဝင်မှုနှုန်းပိုများမယ်လို့လည်းညွှန်လဲတယ်လို့တိုးတက်တဲ့မွန်လူငယ်များအစည်းအရုံးဥက္ကဋ္ဌမိတော်ချမ်းကဆိုပါတယ
်ပြီးခဲ့တဲ့ပွဲရဲ့အနေထားရဆိုရင်မိသားမှာလောက်တာကအမျိုးသမီးပါဝင်မှုနှုန်းနည်းတယ်ဒါပေမဲ့ဝယ်ရှင်မှာလောက်တာကတော့အမျိုးသမီးပါဝင်မှုနှုန်းများလာတယ်ပေါ့နော်ဆိုတော့အာဒီချိန်နေပေါ်ကြည့်ရင်တော့ဒီလာမဲ့အမျိုးသားစင်တိုင်းရေးဆွေးနွေးပွဲမှာလည်းဒီအမျိုးသမီးပါဝင်မှုနှုန်းကအားရလောက်တဲ့အနေထားရှိမဟုတ်ရင်တော့မှဒီချိန်နဲ့နိုင်လောက်ပဲအနေထားရှိမယ်လို့တော့ဒီမှာတင်တယ
်2015ခုနှစ်အောက်တိုဘာလ15ရက်နေ့ကနေအခုလက်ရှိကာလအထိ NCA လက်မှတ်ရေးထိုးပြီးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့ထဲမှာလူမျိုးအလိုက်နိုင်ငံရေးဆွေးနွေးပွဲကိုကရင်၊ချင်း၊ပအုပ်လူမျိုး3မျိုးသာကျင်းပပြီးစီးခဲ့ပါတယ်
။ဆက်ပြီးတော့ရခိုင်ပြည်နယ်တောင်ကုန်းမြို့မှာရခိုင်ပြည်တစ်ခုလုံးကလူငယ်ကိုယ်စားလှယ်တွေတက်ရောက်ပြီးအရက်ဘက်အဖွဲ့အစည်းတွေလွတ်တော်ကိုယ်စားလှယ်တွေစုံစုံတက်ရောက်တဲ့ရခိုင်လူငယ်ညီလာခံတစ်ခုကိုမေလ1ရက်နေ့ကတောင်ကုန်းမြို့တိန်တောင်မြို့မှာအားကစားကွင်းမှာစတင်ဖွင့်လှစ်ခဲ့ပါတယ်။အဲဒီညီလာခံကိုဘလို့ရည်ရွယ်ချက်တွေနဲ့ဘာတွေဆွေးနွေးကြဖို့ရှိနေကြပါသလဲဆိုတာကိုမောင်အေးကနေတင်ဆက်ထားပါတယ်။
ရခိုင်ပြည်တစ်ခုလုံးကမြို့နယ်ကိုယ်စားလှယ်တွေတားရောက်တဲ့ပထမဆုံးအကြိမ်ရခိုင်လူငယ်ညီလာခံကိုရေရေရှားသုံးချနဲ့ကြံပါရတာဖြစ်တယ်လို့ရခိုင်လူငယ်ညီလာခံတနားနဲ့ပြန်ကြားရေးတာဝန်ခံကိုမျိုးဆန်းအောင်ကအခုလိုပြောပါတယ
်ရခိုင်လူငယ်ညီလာခံကြံပါရတဲ့ရေဆက်တော့အဆုံးချက်ရှိပါတယ်အဲ့ဒါကမြို့နယ်ရဲ့အားကောင်းသောရခိုင်လူငယ်စုဖွဲ့ပြီးဆက်မတော်ပေါ်ထွန်းလာတဲ့နောက်နေ့ရခိုင်လူငယ်များစွန့်ရင်ညီမတွေကနေအပြီးပြီးပြီးစီရောက်တော့ပူးပေါင်းပါဝင်ဆောင်ရွက်လာနိုင်ကြတယ်ရတော့တခိုင်ပါဝင်ဘောဒီဆိုင်ရင်တို့ရဲ့မုံလာကြပါန်စခုရင်းများရရှိကြရင်ဒါတော့တခိုင်ပါများနဲ့ဆက်ဆက်ဆောင်ရနိုင်ကြရင်ဆိုရအချက်သုံးချက်ရှိကြပ
ါညီလာခံကိုမြို့နယ်လိုက်လူငယ်ကိုယ်စားလှယ်တွေအပြင်လွှတ်တော်ကိုယ်စားလှယ်တွေအရေးဖအဖွဲ့စည်းတွေကကိုယ်စားလှယ်တွေရခိုင်ပညာရှင်တွေနဲ့နိုင်ငံရေးပါတီကကိုယ်စားလှယ်တွေလည်းတက်ရောက်နေကြပြီးမေလတရက်ကနေ900နှစ်တိကျမ်းပါသွားမှာဖြစ်ပါတယ်အခုကျင်းပတဲ့ညီလာခံမှာအခြားလေးရှားကိုအဓိကထဆွေးနွေးသွားမှာဖြစ်တယ်လို့ကိုမျိုးဆန်းအောင်ကအခုလိုစပြောပါတယ
်အခုရခိုင်လူငယ်ညီလာခံမှာဆွေးနွေးမယ့်အဓိကအကြောင်းအရာ၄ခုအဲဒီ၄ခုကနံပါတ်1လူငယ်နဲ့နိုင်ငံရေးနံပါတ်2ကလူငယ်နဲ့အလုပ်ကိုင်ဆင်လန်းနံပါတ်3ကလူငယ်နဲ့ပညာရေးနံပါတ်4ကလူငယ်နဲ့ရေးသေအောင်ဆိုတဲ့အကြောင်း၄ခုဖြစ်တယ
်အခုကျင်းပတဲ့ရခိုင်လူငယ်ညီလာခံမှာရခိုင်မျိုးနွယ်စုဝင်ဖြစ်တဲ့ကမန်လူငယ်တွေကိုဖိတ်ကြမှုမရှိတဲ့အတွက်ဝေဖန်မှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့လေသူကအခုလိုရှင်းပြပါတယ
်ကျွန်တော်တို့မဆောင်စစ်တော့ခုနေတဲ့ဒီဇင်ဘာလညမှာပြီးမှရေးညီလာခံအစီအစဉ်ဆောင်ပွဲမှာနေတော့ဒါကညနေပေါင်းဆောင်ကတက်ရောက်လာတဲ့ခုနေလေးခွဲဆုံးဖြတ်ပြီးတော့ဟိုဒါလုံခြုံရေးအရာပြီးတော့ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့ပြီးတော့ပေါ်လာနိုင်တဲ့လုံခြုံရေးကိစ္စတွေအဲ့ဒါတွေကိုကျွန်တော်တို့ကလေ့လာစဉ်းစားပြီးတော့ကျွန်တော်တို့နည်းရလို့ပြီးတော့ကျွန်တော်တို့အဲ့ဒီခုနကပြောတဲ့ပြင်းမထည့်ရဲကိုကျွန်တော်တို့ပြနာခဲ့တာဖြစ်တယ်ဆိုတော့အကုန်လုံးရဲ့ဆုံးဖြတ်ချက်အရာအင်းအားကိုပြောတဲ့ညနေစုတွေကိုကျွန်တော်တို့ကဖိုင်ရတယ်ကျွန်တော်တို့ဖိုင်ရလိုက်ကြတယ
်ကမန်မျိုးနေစုတွေအနေနဲ့ညီလာခံတောက်ရောက်ခွင့်မရပေမဲ့သူတို့စီကပြစ်ဖို့လာတဲ့အကြံပြုချက်စာတွန့်တွေကိုလက်ခံဖက်ချသွားမှာဖြစ်ပြီးချေဆလုံးမဲ့လုပ်ငန်းဆိုင်တွေမှာပူပေါက်လှုပ်ဆောင်ဖို့အစီအစဉ်တွေရှိတယ်လို့ညီလာခံဖြစ်မောက်ရဲကော်မတီကတံတန်းထောက်ပြန်ထားပါတယ
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဝင်တန်နမန်အဖွဲ့ဟာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကနေရာတွေကိုတွားရောက်ခဲ့ကြပါတယ်မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့ငင်းချမ်းရေးကော်မရှင် PC ကကိုယ်စားလှယ်တို့ဝမ်ဟိုင်းဌာနချုပ်မှာတွေ့ဆုံခဲ့ကြပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ဘီအန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။နေဆက်ဒေသတရင်သတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။မြောက်ကိုရီးယားဟာကမ္ဘာပေါ်မှာအဖိနှိပ်ဆုံးအရက်ဆက်ဆုံးအစိုးရတစ်ဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနလူခွင့်ရေးအစိုးရခန်းစာထဲမှာယာယီနိုင်ငံခြားရေးဝန်ကြီးဂျွန်ဆူလီဗန်ကပြောပါတယ်။ဒါအပြင်ကင်အစိုးရဟာအတင်းအဓမ္မအလုပ်ခိုင်းစေတာ၊ကလေးလှုပ်တာအသုံးပြုတာ၊မြောက်ကိုရီးယားလှုပ်သားတွေကိုပြည်ပမှာတွားလှုပ်ခိုင်းတာတွေကနေတရားမဝင်လက်နက်အစီအစဉ်တွေအတွက်ငွေကြေးရှာဖွေပြီးလူမှုရဲ့တရားဝါပြောမှုကိုလုံးဝလှစ်လျူရှုထားတယ်လို့ပြောပါတယ်။မြောက်ကိုရီးယားလူမှုဟာတရားလက်လွတ်တပ်ဖြတ်တာအပါအဝင်အစီအစဉ်ခန်းစာမှာဖော်ပြထားတဲ့လူခွင့်ရေးတွေအားလုံးနှိပါကို အစိုးရရဲ့ချိုးဖောက်မှုကိုခံနေရပါတယ်။ပြီးခဲ့တဲ့နှစ်အတွင်းလိန်ဖြောပြမှုဗီဒီယိုထုတ်လုပ်တယ်လို့အဆွတ်ဆွဲခံရတဲ့ဂီတပညာရှင်၁၁ယောက်ကိုလူလူရှိမှစီရင်တာကိုကြည့်ရှုဖို့အတွက်ကျောင်းကနေခေါ်ထုတ်ခဲ့တယ်လို့ထွက်ပြေးလာသူတူကပြောပါတယ်။အကျဉ်းသားတွေကိုလင်းပြစ်အမြောက်သုံးပြီးတပ်ပစ်တာအလောင်းတွေပေါ်မှာတင့်ကားတွေနဲ့ဖြတ်ပြီးမောင်းတာတွေအပါအဝင်ရက်ဆက်တဲ့လောက်ရက်တွေကိုထွက်ပြေးလာသူတွေကဖွင့်ချပြောဆိုခဲ့တာပါမြို့ချစ်စိတ်ပြတာရတဲ့အခမ်းအနားတွေမှာအိပ်ပျော်နေသူတွေကိုမြောက်ကိုရီးယားအစိုးရကနေတပ်ပစ်တယ်ဆိုတဲ့သတင်းတွေလည်းရှိပါတယ်နိုင်ငံရေးအကျဉ်းသားတွေမတန်ဆွမ်းသူတွေတရုတ်ပြည်ကနေပြန်ပြီးပို့လိုက်တဲ့မိခင်တွေနဲ့ဆိုင်တဲ့ဖြစ်ရပ်တွေမှာမွေးကင်းစကလေးတွေကိုအစိုးရကတပ်ပစ်တယ်လို့လည်းထွက်ပြေးလာသူတွေကပြောကြပါတယ်အကျဉ်းဆက်ခန်းတွေမှာအာဏာပိုင်တွေနှိမ့်ဆက်ညှဉ်းပန်းတာတွေကိုထွက်ပြေးလာသူတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့ NGO တွေကပြောထားတာတွေလည်းရှိပါတယ်နှိမ့်ဆက်ညှဉ်းပန်းတဲ့နီးလန်းတွေထဲမှာအပြင်းထန်ရိုက်နှက်တာလက်စစ်ကျင်းဆက်နဲ့တို့တာအများပြည်သူရှေ့မှာကိုတုံးလုံးချွတ်ခိုင်းထားပြီးအရှက်ရအောင်လှုပ်တာပြစ်ဒဏ်တိုက်အသေးလေးတွေထဲမှာသတင်းဖတ်ပေါင်းများစွာပိတ်လောင်ထားတာတွေပါဝင်ပါတယ်တချို့ဖြစ်တွေမှာဆိုသူတို့ရဲ့မွေးကင်းစကလေးငယ်တွေကိုတပ်ဖြတ်တာကိုမိခင်တွေကိုအတင်းအကျပ်ကြည့်ခိုင်းပါတယ်နိုင်ငံရေးအချင်းသားနဲ့ဖမ်းဆီးထားသူအရေးအတွက်ကိုအတိအကျမသိရပေမဲ့လည်းထောင်ထဲမှာထည့်ထားသူပေါင်း 8,000 ကနေ 13,000 ကျားရှိမယ်လို့2018ခုနှစ်အစိုးရအခမ်းအနားတစ်ခုမှာဖော်ပြထားပါတယ်နိုင်ငံရေးအချင်းသားတွေဟာတခြားဖမ်းဆီးအကျဉ်းချထားသူတွေထက်ပိုးပြီးပြင်းထန်တဲ့ပြစ်ပေးမှုကိုခံကြရတယ်လို့အကာအကွယ်လဲမရတဲ့လောက်ပဲလို့ NGO တွေနဲ့သတင်းဌာနတွေကဖော်ပြပါတယ်အစိုးရကိုဝေဖန်သူတွေကိုနိုင်ငံရေးရာဇဝတ်သားတွေဖြစ်နေအစိုးရကသတ်မှတ်ပါတယ်နိုင်ငံရေးအကျဉ်းစခန်းတွေနဲ့ထောင်တွေထဲအကျဉ်းသားအများအပြားအသက်ရှင်ကျန်ရမယ်လို့မမျှော်လင့်တဲ့အကြောင်းထွက်ပြေးလာသူတွေကပြောပါတယ်လူခွင့်ချိုးဖောက်သူတွေကို American ပြည်ထောင်စုကဆက်ပြီးအရေးယူသွားမယ်လို့ Mr. Sullivan ကပြောပါတယ်လူခွင့်ချိုးဖောက်သူဘယ်သူမှဆိုကမ္ဘာဘယ်နေရာမှာပဲရှိနေသည်ဖြစ်ပါစေကျွန်တော်တို့လက်ကနေမလွတ်ပါဘူးဒီထဲမှာမြောက်ကိုရီးယားလည်းပါဝင်ပါတယ်လို့ John Sullivan ကပြောပါတယ
်မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
တော်တာရှင်တို့နားဆင်ခဲ့ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းကိုအသိပေးလိုပါတယ်ရှင်အခုဆက်လက်ပြီးကြံနေသေးတဲ့အချိန်တွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကကြေညာပေးပါမယ်ရှင်။2016ခုနှစ်သမ္မတရွေးကောက်ပွဲမတိုင်ခင်လေးကသူနဲ့လွန်ခဲ့တဲ့10နှစ်ကျော်လောက်တုန်းကရှုတ်ခဲ့ဘူးတယ်လို့ပြောနေတဲ့လိန်ဖြောပြေးရဲ့မစ္စတာမီဒန်နီယယ်စ်ကိုနှုတ်ပိတ်ခဒေါ်လာ3,000ပေးခဲ့တယ်ဆိုတာကို American သမ္မတဒေါ်နယ်ထရမ့်ကအခြားသားရင်းကဝန်ခံလိုက်ပါတယ်။ဒါပေမဲ့အဲ့ဒီငွေတွေကရွေးကောက်ပွဲရံမုံငွေတွေကမဟုတ်ဘူးလို့လည်းပြောကြခဲ့ပါတယ်။နဗာဒါပြည်နယ်ကဟိုတယ်တစ်ခုမှာ2006ခုနှစ်တုန်းကထရမ့်နဲ့တညအိပ်ခဲ့ဘူးတယ်လို့ပြောနေတာကိုနှုတ်ပိတ်ဖို့သူ့ရဲ့ပုဂ္ဂိုလ်ရေးရှင်နေမိုက်ကယ်ကယ်ကိုဝင်ပေးခဲ့တာဖြစ်ပြီးတော့အဲ့ဒီငွေတံပိုးပြည့်တဲ့အထိသူ့ရဲ့ရှင်နေကိုလစာပြန်ပေးခဲ့တယ်လို့သမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။ကြာသာရင်းနှီးကကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာအမေရိကန်ပြည်ထောင်စုကသတင်းသမားတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအတွက်အာရုံစိုက်ကြဖို့အတွက်အဖွဲ့အစည်းတော်တော်များများကတောင်းဆိုခဲ့ကြပါတယ်။ VOA သတင်းဌာနကတော့ဌာနအတွက်လောက်ကင်ဆောင်ရွက်ရင်းနဲ့တိုက်ခိုက်မှုတွေကြောင့်ကွယ်လွန်သွားကြတဲ့သတင်းသမားတွေကိုအခမ်းအနားနဲ့အမှတ်တရအကုန်ပြုခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာစိတ်ပြက်အာရော့စရာဖြစ်တယ်လို့မြန်မာနိုင်ငံသတင်းမီဒီယာသမားတွေကပြောကြားကြပါတယ်။မေလ3ရက်နေ့ကြာရောက်တဲ့ဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့အတွက်လွတ်လပ်သောထုတ်ဖော်ပြောဆိုခြင်းမြန်မာ free expression မြန်မာကမြန်မာနိုင်ငံတဝန်းကသတင်းတောက်တွေရဲ့သဘောထားအမြင်တွေကိုကောက်ခံပြီးတော့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာခုလိုပြောထားကြတာပါချင်းချောက်ခံနေရသောမြန်မာမီဒီယာလွတ်လပ်ခွင့်ဆိုတဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်ဆုပ်ယုပ်ကျဆင်းနေပြီးတော့အဓိကအကြောင်းကအစိုးရနဲ့စစ်တပ်ကြောင့်ဖြစ်တယ်လို့စစ်တမ်းထဲမှာဖော်ပြထားပါတယ်တခါကချင်ပြည်နယ်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရစွန့်ထွက်ပြေးနေရတဲ့ပြည်သူတွေကိုကချင်ပြည်နယ်အစိုးရကကြီးကြပ်ကူညီပေးနေတယ်လို့ကချင်ပြည်နယ်အစိုးရအဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်ရှင် ။သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ VOA အစီအစဉ်တွေကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.